Welcome to the Voice of America in Burmese.
ဒီအောင်ကြွေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2023ခုနှစ်ဇူလိုင်လ29ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူမီတာ3251နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညတက်ပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ကထိုင်ဝမ်ကာကွယ်ရေးအတွက်စီးရေးအကူအညီဒေါ်လာ345သန်းပေးပါမယ်ပက်ထင်းတပ်ဒုံအများပြတစ်ချိန်နဲ့ပြည်လွန်နိုင်မဲ့ဒုံးကြီးတိစောက်ဖို့ဩစတြေးလျကိုအမေရိကန်ကကူညီမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာတော့ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြနေကြပါတယ်ဒီသတင်းတွေအပအဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုရရန်နိုင်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားတွေကိုရဲတပ်ဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဖမ်းဆီးတဲ့အတွင်းမြန်မာနိုင်ငံသားတဦးသေဆုံးသွားခဲ့ပါတယ
်မြန်မာစစ်တပ်ဆိုင်ကရဲတွေကတော့ဟိုနောက်ကနေဒီကနေသင်ပြကြတယ်အဲ့ကနေပြုတ်ကြတာပြုတ်ကြတယ်ပြောတယ်အော်လာကောင်းတယ်ပြောဒီလူကိစ္စဝဆိုင်လို့ဒီကမှာဒီလိုတိကျနေကျွန်တော်ကူညီတာပေါ့
ကွာလာလမ်ပူခြေဆိုင်နှလုံးလားပရိုက်တာလူငယ်များသွေးလူရှင်အဖွဲ့ရဲ့ဥက္ကဋ္ဌကိုသက်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာနိုင်ငံတော်လူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ဥတ္တမောင်သားရဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်ပါဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့ဒီနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ညာနိုင်တို့ကကြေညာပေးมาဖြစ်ပါတယ်ဗျာ
ထိုင်ဝမ်ကျွန်းကိုတရုတ်ပြည်မကြီးကနေတိုက်ခိုက်လာခဲ့ရင်ခုခံကာကွယ်နိုင်ဖို့အမေရိကန်ပြည်ထောင်စုကဒေါ်လာ345သန်းတန်ဖိုးရှိတဲ့အကူအညီတွေထိုင်ဝမ်ကိုပေးမယ်လို့ကြေညာပါတယ်လူမျိုးရေးဆိုင်ရာအကူအညီတွေမှာအမေရိကန်ကာကွယ်ရေးဌာနမှာလက်ရှိတိုးလောင်ထားတဲ့စစ်လက်နက်တွေပြည်ပြင်ထင်းထင်းရေးအပါအဝင်စစ်ပညာနဲ့စစ်တင်နန်းပို့ချမှုတွေလည်းပါဝင်มาဖြစ်ပါတယ်ခုခံကာကွယ်ရေးဘိုင်းကိုအဓိကထားတဲ့လက်နက်တွေနဲ့စနစ်တွေပေးมาဖြစ်တယ်ဆိုတာကိုထောက်ပြပြီးဒါတွေကိုကြည့်ရင်တရုတ်ကိုရန်ဆလိုတဲ့သဘောမျိုးမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကအလေးထားပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံဘရစ်စဘိန်းမြို့မှာဒီကနေ့ဇူလိုင်လ29ရက်နေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်အပါအဝင်ဩစတြေးလျနိုင်ငံသားရေးဦးနဲ့ကာကွယ်ရေးဝန်ကြီးတို့နဲ့ပြုလုပ်တဲ့နှစ်နိုင်ငံဝန်ကြီးအဆင့်ဆွေးနွေးပွဲအပြီးမှာသူကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ငိုကလေးကထားရှိခဲ့တဲ့မူဝါဒတွေကိုပြောင်းလဲလုဆောင်ခြင်းမဟုတ်ဘူးလို့ပြောပါတယ်။အခုပေးတဲ့စစ်လက်နက်ပစ္စည်းအကူအညီတွေထိုင်ဝမ်ကျွန်းကိုဘယ်တော့ရောက်မယ်ဆိုတာအမေရိကန်စစ်ဖက်အရာရှိတွေကအတိအကျမပြောပေမဲ့အတတ်နိုင်ဆုံးအမြန်ဆုံးပို့ပေးနိုင်အောင်စူးစမ်းလုပ်ဆောင်နေတယ်လို့ပြောပါတယ်။ထိုင်ဝမ်ကာကွယ်ရေးအကူအညီတွေပေးတာကြောင့်စစ်ဖြစ်နေတဲ့ယူကရိန်းအတွက်ပေးတဲ့စီးရေးအထောက်ပံ့တွေကိုထိခိုက်မှာမဟုတ်ဘူးလို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရကပြောကြားခဲ့ပါတယ်။ထိုင်ဝမ်ကျွန်းဟာသူတို့ပိုင်နယ်ဖြစ်တယ်လို့ပြောနေတဲ့တရုတ်နိုင်ငံဟာထိုင်ဝမ်ပိုင်နယ်ထဲထိဝင်ပြီးစစ်အင်အားပြုမှုတွေပိုတိုးလုပ်နေချိန်မှာအမေရိကန်ကအခုလိုစီးရေးအကူအညီတွေပေးဖို့ကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ
။ပေထိန်တက်ရော့ကတ်ဒုံအများပြားကိုတစ်ချိန်တည်းမှာပြစ်လွတ်နိုင်မဲ့စနစ်ကိုဩစတြေးလျနိုင်ငံမှာထုတ်လုပ်နိုင်အောင်အမေရိကန်ကကူညီမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကဒီနေ့စနေနေ့မှာပြောလိုက်ပါတယ်။ဩစတြေးလျနိုင်ငံဘရစ်ဘိန်းမြို့မှာအမေရိကန်နဲ့ဩစတြေးလျနိုင်ငံကြားဝန်ကြီးအဆင့်နှစ်ပတ်လည်ဆွေးနွေးပွဲအပြီးမှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။လာမယ့်နှစ်အတွင်းဒုံးလက်နက်တွေကိုဩစတြေးလျနိုင်ငံမှာစတင်ထုတ်လုပ်နိုင်မယ်လို့မျှော်လင့်ကြောင်းဩစတြေးလျကာကွယ်ရေးဝန်ကြီး Richard Miles ကပြောပါရယ်နိုင်ငံပြန်လည်သဘောတူညီမှုရနျူကလ িয়ার အင်အားသုံးအမေရိကန်ရင်ငုံသင်းမော်တွေလည်းဩစတြေးလျရေပိုင်နဲ့ထဲလာရောက်မှုတိုးလာနိုင်တယ်လို့ဝန်ကြီး Miles ကပြောပါရယ်အာရှပစိဖိတ်ဒေသမှာတရုတ်နိုင်ငံကအင်အားချဲ့ထွင်မှုတွေပိုတိုးလုပ်နေချိန်မှာနှစ်ပေါင်းများစွာတည်းကမဟာမိတ်ဖြစ်နေတဲ့အမေရိကန်နဲ့စီးရီးယားဆက်ဆံရေးပိုမိုခိုင်မာဖို့ဩစတြေးလျနိုင်ငံကကြိုးစားနေပါရယ်အမေရိကန်နဲ့ဩစတြေးလျတို့အနေနဲ့တရုတ်နဲ့ထိတွေ့ဆက်ဆံမှုတွေပိုလုပ်သွားဖို့ကြိုးစားမယ်တစ်ချိန်တည်းမှာပဲလိုအပ်ရင်တရုတ်ကိုဆန့်ကျင်သွားဖို့လည်းနိုင်ငံထိပ်တန်းသံတမန်တွေကတိပြုခဲ့ကြပါတယ်။အမေရိကန်နဲ့ဩစတြေးလျအပြင်နိုင်ငံလုံးပါတဲ့ကြီးကျယ်တဲ့ပူးတွဲစီးလက်ချင်းမှုတွေကိုလည်းဩစတြေးလျနိုင်ငံမှာအခုလက်ရှိပြုလုပ်နေပါတယ်။ Queensland ပြည်နယ်မှာစီးလက်ချင်းမှုအတွင်တောက်ချာနေကဒီဩစတြေးလျစစ်ရဲရင်တစ်စင်းပြတ်ကျခဲ့တဲ့အတွက်ရဲရင်ပေါ်မှာပါသွားသူစစ်မှုထမ်း၄ယောက်ကိုဆက်လက်ရှာဖွေနေကြပါတယ်။ရဲရင်အပျက်စီးတချို့ကိုတော့ဒီနေ့စနေနေ့မှာရှာတွေ့ထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကနိုင်ဂျာနိုင်ငံကိုအကူအညီဆက်ပေးခြင်းမပေးခြင်းဟာဒီမိုကရေစီစနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေစည်းမျဉ်းနဲ့အညီဘလောက်လှုပ်ဆောင်တယ်လဲဆိုတဲ့အပေါ်မူတည်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဇူလိုင်လ29ရက်ဒီကနေ့မှာပြောကြားလိုက်ပါတယ်
let me be very, very clear about this, as I have been in my phone conversations. Our economic and security partnership with Niger, which is significant,
Niger နိုင်ငံနဲ့ဆိုင်တဲ့ကျွန်တော်တို့ရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာမဟာမိတ်နိုင်ငံတွေနဲ့စကားပြောပြီးဖြစ်တဲ့အတွက်အမေရိကန်ကပေးမဲ့ဒေါ်လာတန်းရာချီရှိတဲ့အကူအညီတွေဟာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းဆီအနာသိမှုကြောင့်ပြည့်ပြည့်သွားခဲ့တဲ့ဒီမိုကရေစီအုပ်ချုပ်ရေးစနစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဘလောက်အထိလေးစားလိုက်နိုင်မှုရှိသလဲဆိုတဲ့အပေါ်မှာလုံးဝမူတည်နေတယ်ဆိုတာကျွန်တော်ဒီနေရာမှာရှင်းရှင်းလင်းလင်းပြောလိုပါတယ်လို့ဩစတြေးလျနိုင်ငံကိုရောက်နေတဲ့ဝန်ကြီးဘလင်ကင်ကဘရစ်ဘိန်းမြို့မှာသတင်းတောက်တွေကိုပြောသွားတာပါသူအနေနဲ့ဖန်စီတင်းတင်းခံထားရတဲ့နိုင်ဂျာသမ္မတမိုဟာမက်ဘဇူးမ်နဲ့ဒီကနေ့ပဲစကားပြောခွင့်ရခဲ့ကြောင်းလဲဝန်ကြီးဘလင်ကင်ကပြောပါတယ်1960ခုနှစ်မှာပြင်သစ်နိုင်ငံကလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းနိုင်ဂျာနိုင်ငံမှာပထမဆုံးအကြိမ်ဒီမိုကရေစီနည်းလမ်းတကျရွေးကောက်တင်မြှောက်ပွဲကျင်းပပြီးလွန်ခဲ့တဲ့နှစ်ကအာဏာရခဲ့တဲ့သမ္မတကိုသူ့ရဲ့အဆောင်တပ်ဖွဲ့ကဖန်စီတင်းတင်းပြီးအာဏာသိမ်းယူလိုက်တာကြောင့်နိုင်ဂျာစစ်တပ်ကလည်းအခြေအနေတွေပြန်လဲတင်ရင်လာအောင်လှုပ်ဆောင်ဖို့ကြိုးစားနေပါတယ်ဒီတော်တွင် EU ဥရောပသမဂ္ဂအဖွဲ့ကလည်းနီဂျာနဲ့လုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေကိုစိုင်းငံ့ထားလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ပြင်စနစ်တရုံးမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရှင
်ဖီအမေရိကန်အတန်းကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမှာဝန်ကြီးချုပ်ရှေ့ခါစီနာနှုတ်ထွက်ပေးဖို့တောင်းဆိုနေကြသူတွေဟာဒီကနေ့မှာတော့ဒါကာမြို့တော်ကလမ်းမတွေပေါ်ကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်ဝန်ကြီးချုပ်အစိုးရကိုထောက်ခံသူတွေနဲ့ဆန္ဒပြသူတွေအကြအပြန်အလှန်ကဲတွေနဲ့ပစ်ပေါက်ထိတ်တိုက်တွေ့ခဲ့ကြတဲ့အတွက်ရဲတွေကရာဘာကြီးတွေမျက်ရည်ရိုးပုံးတွေနဲ့ပစ်ခတ်လူစုခွဲခဲ့ပါတယ်ဒါမြို့တော်ဒါကာတဝိုက်ကအရေးပါတဲ့လမ်းစုံလမ်းကွာတွေကိုပိတ်ပြီးဆန္ဒပြကြတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးကိုရှင်းလင်းဖို့ကြိုးစားတဲ့ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒါကာမြို့တော်ရဲမင်းကြီးက AFP သတင်းဌာနကိုပြောပါတယ်ဒါကာမြို့ဝန်ကျင်ကအနည်းဆုံး400လောက်မှာဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ခဲ့ကြပါတယ်ခင်ဗျာ
ပြင်သစ်ခေါင်းဆောင်တဦးအနေနဲ့သီရိလင်္ကာနိုင်ငံကိုပထမဆုံးအချိန်တရားဝင်သွားရောက်လည်ပတ်တဲ့ခီးစဉ်အတွက်မှာသမ္မတအမန်နျူအယ်မက်ခရွန်ဟာသီရိလင်္ကာသမ္မတနဲ့တွေ့ဆုံပြီးတော့လွတ်လပ်ပွင့်လင်းပြီးအားလုံးပါဝင်နိုင်တဲ့အင်ဒိုပစိဖိတ်ဒေသဖြစ်လာရေးကိစ္စကိုဆွေးနွေးခဲ့ကြပါတယ်သီရိလင်္ကာနိုင်ငံကိုအခုကြီးပေးနေတဲ့သဒ္ဒထမြောက်အများဆုံးနိုင်ငံဖြစ်တဲ့ပြင်သစ်အနေနဲ့သီရိလင်္ကာနိုင်ငံစီးပွားရေးပြန်နလန်ထူလာအောင်လှုပ်ဆောင်တဲ့အနေနဲ့ကျွေးမီကိစ္စပြင်ဆင်ရေးဆွေးရေးချမှတ်ရေးမှာပူးပေါင်းဆောင်ရွက်ကြဖို့သဘောတူခဲ့တယ်လို့ဆိုပါတယ်သမ္မတမက်ခရွန်ဟာသီရိလင်္ကာနိုင်ငံနဲ့နိုင်ငံသားနာမဆက်ဆံရေးတည်ထောင်ခြင်း85နှစ်ပြည့်အခမ်းအနားကိုတက်ရောက်ဖို့အတွက်တောက်ချာနေညပိုင်းကရောက်ရှိလာခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကိုအင်အားပြင်းပြင်းနဲ့တိုက်ခတ်နေတဲ့ဒေါက်ဆူရီတိုင်ဖွန်းမုန်တိုင်းကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပေါ်ပြီးအစိုးရကလည်းအထူးသတိပေးချက်ထုတ်ပြန်ထားပါတယ်ဒီဒေါက်ဆူရီတိုင်ဖွန်းဟာတရုတ်နိုင်ငံအရှေ့တောင်ပိုင်းပြည်နယ်ဖူဂျန်ကိုလေတိုင်နှုန်းတနာယီမိုင်130ကျော်နဲ့မနေ့ကတက်ခတ်ခဲ့ပြီးရေကြီးမြေပြိုပျက်စီးမှုရှိခဲ့ပြီးဒီကနေ့မှာတော့မြို့တော်ဘေကျင်းအပါအဝင်မြောက်ပိုင်းအတွက်မိုးလေဝသအထူးသတိပေးချက်ထုတ်လိုက်တာဖြစ်ပါတယ်90အတွင်းအပြင်းထန်ဆုံးတက်ခတ်ခံခဲ့ရတဲ့ဖူဂျန်ပြည်နယ်မှာကယ်ဆယ်ရေးနဲ့ရှင်းလင်းရေးတွေဆက်လုပ်နေခြင်းဘေကျင်းမှာလည်းမိုးဆာကြီးနေပြီးရေပါကြီးလာနိုင်တာတဲ့လို့ခန့်မှန်းထားပြီးအမြင့်ဆုံးအနေအထားအဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်တရုတ်မျိုးသားမိုးလေဝသဌာနရဲ့ခန့်မှန်းသတိပေးချက်အရလာမယ့်အင်္ဂါနေ့ထိနောက်3ရက်အတွင်းဘေကျင်းမြို့တော်တဝိုက်မှာဒီမိုးကြီးလေထန်နဲ့ကပ်ဘေးတံကြီးခန်းစားရနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့2023ခုနှစ်အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေကိုဒီကနေ့ကစားကြတာမှာအုပ်စု F ကပွဲတွေနဲ့အုပ်စု G ကပွဲတွေကိုဆက်လက်ကစားခဲ့ကြပြီးတော့ပထမပွဲစဉ်ဖြစ်တဲ့အုပ်စု G ကပွဲမှာတော့ဆွီဒင်နဲ့အီတလီအသင်းတို့ကစားခဲ့ကြပြီးဆွီဒင်က5ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်အုပ်စု G ကအသင်းနဲ့နှစ်ပွဲစီကစားထားတာမှာဆွီဒင်ကနှစ်ပွဲလုံးနိုင်ထားတဲ့အတွက်6မှတ်နဲ့ဦးဆောင်နေပြီးတော့အီတလီကတော့တစ်ပွဲနိုင်တစ်ပွဲရှုံးနဲ့3မှတ်ရထားပါတယ်ဒီကနေ့ဒုတိယပွဲစဉ်အဖြစ်အုပ်စု F ကပြင်သစ်နဲ့ဘရာဇီးလ်အသင်းတို့ကစားကြတာမှာတော့ပြင်သစ်အသင်းက2ဂိုးတကိုးနဲ့နိုင်သွားပါတယ်လက်ရှိမှာပြင်သစ်အသင်းကတစ်ပွဲနိုင်တစ်ပွဲသီးနဲ့အုပ်စု F မှာ4မှတ်နဲ့ဦးဆောင်နေပြီးတော့ဘရာဇီးလ်အသင်းကတော့တစ်ပွဲနိုင်တစ်ပွဲရှုံးနဲ့3မှတ်ရပြီးတော့ဒုတိယနေရာမှာရှိနေပါတယ်ဒီကနေ့နောက်ဆုံးပွဲစဉ်အဖြစ်နဲ့အုပ်စု F ကဂျမေကာနဲ့ပနားမားတို့ကစားကြတာမှာဂျမေကာကတကူကူမရှိနဲ့နိုင်သွားပါတယ်မနက်ဖြန်တနင်္ဂနွေနေ့မှာတော့အုပ်စု H က4သင်းတို့ဒုတိယပွဲစဉ်ကစားကြမှာဖြစ်ပြီးတော့အုပ်စု A က4သင်းရဲ့အုပ်စုပတ်လည်နောက်ဆုံးပွဲစဉ်တွေကိုလည်းကစားကြမှာဖြစ်ပါတယ်ခင်ဗျာ နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုအားစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့မလေးရှားနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးခြင်းပါတယ်မလေးရှားနိုင်ငံစန်းဝေးမြို့မှာတရားမဝင်နိုင်ငံသားတွေကိုရဲတပ်ဖွဲ့ကရှာဖွေဖမ်းဆီးစဉ်ထွက်ပြေးဖို့ကြိုးစားခဲ့တဲ့မြန်မာအမျိုးသမီးတဦးလေကားပေါ်ကဖြုတ်ချပြီးတော့တည်ဆုံသွားခဲ့ပါတယ်။သူမရဲ့ဇာပနာကိုဇူလိုင်30ရက်နေ့မှာပြုလုပ်မှာဖြစ်ကြောင်းနှလုံးလားပရိဒတ်လူငယ်များသွေးလူရှင်အဖွဲ့ကွာလာလမ်ပူမလေးရှားက VOE ကိုပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖမ်းဆီးမှုတွေအတွင်းမှာလည်းမြန်မာ10ဦးဖမ်းဆီးခံရတဲ့အကြောင်း VOE သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မလေးရှားနိုင်ငံစန်းဝေးမြို့မှာပြီးခဲ့တဲ့သတင်းပတ်ကတရားမဝင်မြန်မာတွေအလုလုကင်နေတဲ့စိုက်တဆိုင်ကိုမလေးရှားရဲတွေကဝင်ရောက်စီးနှင်းဖမ်းဆီးခဲ့ပါတယ်။ရဲလက်ကလွတ်အောင်ထွက်ပြေးရင်းနဲ့ရန်ကုန်မြို့ကအသက်22နှစ်အရွယ်မတ်ရွှေစင်ထက်ဆိုတဲ့အမျိုးသမီးငယ်တယောက်လေကားပေါ်ကပြုတ်ကျတေဆုံးသွားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကွာလာလမ်ပူးအခြေစိုက်နှလုံးလားပရဟိတလူငယ်များသွေးလူရှင်များအဖွဲ့ရဲ့ဥက္ကဋ္ဌကိုသက်က VOA ကိုပြောပါတယ်။
ကျွန်တော်တို့မြန်မာစားတော့ဆိုင်ကိုရဲတွေကတော့ဟိုနောက်ရနေနေကနေသင်ပြကြတယ်အဲ့ကနေပြုတ်ကြတာပြုတ်ကြတယ်ပြောတယ်အော်လာကိုဆောင်းနေကျောင်းဒီလူကိစ္စဝဆိုင်လို့ပြီးတာမှဒီလိုလက်ကိစ္စတွေကျွန်တော်ပုံနေတာပေါ့အဲ့ဒါကတော့တည်းမဲ့ဟိုသူတို့ဆိုင်ကိုအော်လာကြီးပုံနဲ့ရဲတွေဝင်တာပေါ့ဝဲတွေဝင်ဖမ်းတဲ့ခါမှာကြောင်းလာနဲ့ခရီးရနောက်ကအမေရိကန်နဲ့ရှင်းပြတယ်အမှပထမကြောက်ရှင်းသွားရင်နောက်တစ်ယောက်ကပြုတ်ဒီလက်တုပ်ကြရတယ်လက်ကလွတ်သွားလားအမပြုတ်ကြတော့ဟိုအကမလေးတယောက်ကတော့ပေါ်ပြင်းပြီးမင်းတို့နောက်တဲ့လေးယောက်ကတော့ဖန်ခံတယ်ပြောတယ်အားလုံးပေါင်း၄၆ယောက်တော့ဖန်ခံ
တေဆုံးသူအမျိုးသမီးငယ်ရဲ့ရုပ်အလောင်းကိုတော့မနက်ဖြန်ဇူလိုင်လ30ရက်နေ့မှာတကြိုဖို့စီစဉ်ထားတယ်လို့လည်းပြောပြပါတယ်မလေးရှားနိုင်ငံမှာစိုင်ဖွင့်ဖွင့်လက်မှတ်မရှိဘဲမြန်မာတွေကစားတောက်ဆိုင်တွေဖွင့်ထားတာရှိတယ်လို့အဲ့ဒီဆိုင်တွေမှာလည်းတရားမဝင်နေထိုင်နေသူတွေကိုအလုပ်ပေးထားတာတွေကြောင့်အော်ပရာစီလို့ပြောကြတဲ့အဖမ်းစီးတွေကိုရဲတွေကလုပ်လို့ရှိပါတယ်။အဲ့ဒီလိုဖမ်းတဲ့အခါမျိုးကြာရင်အများအပြားအဖမ်းခံရလေရှိတယ်လို့လည်းကိုသက်ကပြောပြပါတယ်
။မြန်မာစားတော့ဆိုင်နေပန်ရိုကီလို့ PTB ပုံနယ်လေးပေါ့နော်။အဲ့ဒီတော့မလေးရှားမှာမြန်မာတွေဖွင့်နေတာများပါတယ်။ကျူဆိုတော့လမ်းကြီးတွေပဲပြီးထားတယ်ဝင်တဲ့လမ်းကြီးတွေပြီးထားတယ်ကျွန်ပေးကြပါနဲ့ချက်ချက်လေးတို့လမ်းကြီးပြည်ပြင်နေလဲဒီဒေသပြည်တိုင်းအထက်ကနေဝင်ရင်ဝင်နေတယ်အဲ့လိုမျိုးလေမြန်မာဆိုင်အများစုဟာအများနဲ့ကျွန်တော်တို့ကြားနေရတယ်ပေါ့ဂျန်နဲ့အဖမ်းစီးတွေကတော့နှစ်တိုင်းဆိုလိုပါပဲ
အခုလိုရဲတာဝင်ဖမ်းချိန်အသက်သေဆုံးသူဖမ်းဆီးခံရသူတွေရှိနေချိန်မှာပဲဒီသတင်းပတ်ထဲမှာပဲဂျိုဟိုပီနယ်တဲကရောင်ဖမ်းမြို့မှာအလုံပိတ်ထားတဲ့ကားတဲ့အဲ့နေသူမြန်မာ၃ယောက်သေဆုံးသွားခဲ့ပါတယ်ရက်ထားတဲ့အလုံပိတ်ကားထဲမှာသတိလစ်ပြီးတေဆုံးခဲ့တာဖြစ်ခဲ့တာဆိုပြီးနှလုံးလားပရဟိတလူငယ်များသွေးလူရှင်အဖွဲ့ရဲ့ဥက္ကဋ္ဌကိုသက်ကဆက်ပြောပြပါတယ်
။တန်တင်းကနေပြန်လာတော့ကားထဲမှာကားရပ်ပြီးအိတ်နေတာအိတ်နေတာကို၃ယောက်ပြေးသွားတော့ကျွန်တော်တရင်မကြားတယ်။ကျွန်မကြီးကတရင်နဲ့မကြုံကြဘူး။ကားထဲမှာဒီလိုကနေပြောတယ်ကျွန်တော်ဆိုတော့
က
ားမှာဒီကားမှာမပွင့်မင်းနဲ့အိတ်လိုက်တာကလည်းအပေါ်အဲ့တန်တင်းရှင်းလာလမ်းနေရာလဲချမ်းတယ်လေအေးတယ
်။ဒီ
လိုဒီကားထဲမှာလည်းဥပါလိမ့်မယ်။ကားထဲမှာပြေးသွားလို့ကျွန်တော်တရင်ကြား
တေဆုံးနေတဲ့မြန်မာနိုင်ငံသား၃ဦးဟာကာဗွန်မိုနော့ဆိုက်အစိတ်သိမ့်ပြီးတေဆုံးတာဆိုပြီးမလေးရှားအာဏာပိုင်တွေကလက်တလောမှတ်ချက်ချထားပါတယ်။ကားပရင်းပေါက်တွေပိတ်ထားပြီးကားအင်ဂျင်နဲ့လေအေးပေးဆက်ကိုဖွင့်ထားတာကိုတွေ့ရတဲ့အတွက်ကာဗွန်မိုနော့ဆိုက်အစိတ်သိမ့်ပြီးတေဆုံးခဲ့တာလို့ကနဦးစစ်ဆေးချက်မှာဖော်ပြပါတယ်။သူတို့တေဆုံးမှုနဲ့ပတ်သက်လို့တော့နောက်ထပ်အတည်ပြုချက်ထုတ်ပြန်တာမရှိသေးပါဘူးရှင်။
ထိုင်းချေဆိုင်ပြည်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ဒီနေ့ကမှအရင်ဆုံးတော့ဒုသအစီအစဉ်ကိုနားဆင်ကြည့်ရှုအောင်မှာဖြစ်ပါတယ်ဆေးအာဏာသိမ်းမှုကိုစန့်ကျင်လို့ထောင်ချနေသူတွေရဲ့မိသားစုဝင်တွေထဲမှာတချို့ကစိတ်ပိုင်းရုပ်ပိုင်းထိခိုက်မှုတွေဖြစ်နေပါတယ်အချင်းကြနေတဲ့နိုင်ငံရေးကျင်းသားတွေပြန်လွတ်လာဖို့မိသားစုတွေမျောလင့်တကြီးစောင့်နေကြတဲ့အခြေအနေကိုတော့ Frontier မြန်မာဝိုင်းတော်သားတွေကဒုသအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ကောင်းရတယ်လို့လာတော့အဒီဝါသားပါတဲ့တိုင်းဒါနဲ့အဒီတားလေးမပါတော့အဲ့ဆက်ပါတော့စိတ်ကြတော့မကောင်းဘူးတော့
တကယ်ကျတော့စိတ်ပိုင်းဆိုင်ရာကိုပါဖြတ်စီရတယ်ကားကားရှင်နိုင်ခြင်းနဲ့အတူပေါ့ဗျာတားသူရဲ့စိတ်ပိုင်းဆိုင်ရာဒီပေါ့ဗျာတားသူထော်မာရော
မြန်မာနိုင်ငံကအကျဉ်းထောင်တွေနဲ့အချုပ်ခန်းတွေမှာနိုင်ငံရေးအကျဉ်းသား19,000ကျော်ရှိနေပါတယ်။သူတို့အလုံးအတွက်မိသားစုနဲ့မိတ်ဆွေတငယ်ချင်းအလုံးဟာစိတ်ဖိစီးမှုတွေ၊စိုးရိမ်ပူပန်မှုတွေရှိနေကြမယ်ဆိုတာကတော့မြေကြီးလက်ခတ်မလွဲပါပဲ။အဲ့ဒီမိသားစုနဲ့မိတ်ဆွေတငယ်ချင်းတိုင်းဟာလည်းသူတို့ရဲ့ချစ်ခင်ရတဲ့သူတွေမကြခင်ပြန်လည်လွတ်မြောက်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှင်သန်နေကြရတာပါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်ဆောင်းပါးကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice သတင်းဌာနကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားပါတယ်။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
။ကဆုံလာပြီနေ။အဲ့ဒီနေ့ကလည်းတော်မိုးတယောက်အိမ်မပြောခဲ့ပါဘူး။လူငင်းချမ်းသာခွင့်နဲ့အတူသားများပြန်လာမလားဆိုတဲ့ခံစားချက်နဲ့မျှော်နေမိပါတယ်။ဒီနေ့ဆိုရင်သူမသားနဲ့သူမတွေ့ခွင့်မရတာနှစ်နှစ်ကျော်ရှိနေပါပြီ
။အဲ့လိုအချိန်ခါလေးတွေရောက်တိုင်းအန်တီညော်တာပေါ့။ဒါက။ယောက်ျားအဲ့နှစ်ကြာထမင်းတော်တနေ့ကိုမစားနိုင်ဘူး။ကောင်းကလာမလာမြောက်ကလာမလာနဲ့။ယောက်တော်ပေါ့တိုင်းယောက်ျားစောင်းလေးတော့ကျလို့အန်တီတာအရင်စိတ်ကမထည့်ထားပါနဲ့တဲ့။တားတော့သေးတန်းကြာခါတာတဲ့။အဲ့လိုပြောတော့အန်တီကမြင်ကင်တယောက်လေးသူများနဲ့လွတ်လာတာကိုအန်တီဝမ်းသာပါတဲ့တိုင်းဒါနဲ့အန်တီတားလေးမပါတော့အဲ့ဒီမှာတော့စိတ်ကတော့မကောင်းဘူးတော့
အန်တီတားလေးကိုတားတာကိုပါတယ်ပါလားအများကြီးကလည်း
မကောင်းဘူးဘောပါတော့ဘောရနေမှာကဆုံလာပြီဗုဒ္ဓအထိမ်းမင်းအဖြစ်နိုင်ငံတော်ကနိုင်ငံရေးအကျဉ်းသားအကျဉ်းသူ2153ဦးကိုလူငင်းချမ်းသာခွင့်ပေးခဲ့ပါတယ်အဲ့ဒီအထက်မှာတော်မိုးရဲ့သားအသက်26နှစ်အရွယ်သားတယောက်ကတော့မပါခဲ့ပါဘူးသူကိုပြီးခဲ့တဲ့နှစ်ကစစ်ကောင်စီကဖမ်းမိခဲ့တာပါအမှုများစွာနဲ့တရားစွဲထောင်ချပြီးတည်တံပေးခံခဲ့ရပါတယ်တော်မိုးဟာတားပြစ်သူအဖမ်းခံရပြီးတဲ့နောက်မှာပုံရှုပ်ွယ်ရှုပ်နေထိုင်နေသူပါတည်တံချမှတ်ခံရလို့ပြန်မလွတ်နိုင်မှန်းသိပေမဲ့မနက်မိုးလင်းလာတဲ့တားရဲ့မျက်နှာလေးကိုမြင်အောင်ကြည့်ပြီးမေတ္တာပို့တယ်လို့ဆိုပါတယ်ဒါကိုတတိယစိမ့်နဲ့အတူညတိုင်းတနာရီလောက်သာအိပ်ပျော်ပါတယ်ခံစ
ားကြတော့တားရဲ့အတိုင်းမတည်ဘောပြရတဲ့နေကြမယ်နေရန်ခံစားနေရတဲ့တိုင်းအချင်းတို့ပြောရရင်တော့အနာသူရှိတာအရင်ကဟန်ဆောင်မင်းနေနေရတာလေအနိတာလေးရလေးဆိုရတဲ့သူမဟုတ်လေမတော်လေးကိုတို့ဖြစ်သွားတော့အနိအတိုင်းမတိခံစားရတော့တိုင်းတော့နေရလည်းမျောလေးချက်ပြင်းနေအနိတို့ကသူ့ကိုမျောလေးချက်နေအနိတို့တတ်ရှင်နေတာဘယ်နည်းကြောင်မလဲဘယ်နည်းကြောင်မလဲနဲ့အခုဆိုညာတဲ့လေအိမ်မပြောဘူးကွာ။ဘာလို့ဆိုတော့အိယာငိုတာနဲ့အန်ဒီသားကြီးကိုအပြေဆိတ်ရောက်သွားပြီ
။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးကတည်းကစစ်အာဏာရှင်ဟာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီနတ်ဆာကားလို့အမည်ခံထားတဲ့အာဏာရှင်အဖွဲ့အစည်းကိုစန့်ကျင်သူတွေမှန်သမျှဖမ်းဆီးထိန်းသိမ်းခဲ့ပါလေ။ AAPB ရဲ့ထုတ်ပြန်ထားတဲ့စာရင်းတွေအရအခုနှစ်ဇူလိုင်လ10ရက်နေ့အထိစစ်တပ်ရဲ့ဖမ်းဆီးခံရသူစုစုပေါင်း23,984ဦးရှိနေတာပါ။ဒီအထက်မှာတည်တံချမှတ်ခံရသူစုစုပေါင်း155ဦးရှိပြီဖြစ်ပါတယ်။ဒီနေ့ထဲမှာတော့လွတ်လပ်ရေးနေ့တကြံနဲ့ကစုံလာပြီးနေ့တွေမှာလူငင်းချမ်းသာဝင်ပေးတာ3ညရှိပါပြီ။နေ့ရက်နေ့မြက်တွေရောက်ပြီးဆိုအချင်းကြခံရတဲ့သူတွေရဲ့မိသားစုဝင်နဲ့တငယ်ချင်းမိတ်ဆွေတွေဟာဒီတခါတော့လွတ်တံကောင်းပါရဲ့ဆိုပြီးမျှော်လင့်ကြပါတယ်။တချို့မိသားစုဝင်တွေဆိုအချင်းထောင်တွေရှိကိုကုလူများလွတ်မလားဆိုတဲ့မျှော်လင့်ချက်တွေနဲ့တွားရောက်ဆောင်ဆိုင်တကြပါတယ်။ဒါပေမဲ့ဒီမျှော်လင့်ချက်တွေကိုထက်ခါထက်ခါရိုက်ချိုးခံရပေါ့မနေတော့ပါဘူး။ AAPP ကတာဝန်ရှိသူကိုထုံးကြည့်ကတော့ဒါဟာအနာပိုင်တွေဘက်ကတမင်ရွယ်ချက်ရှိရှိညှိပန်းနေတာလို့ဆိုပါတယ်။အချုပ်ခံရတဲ့အချင်းသားတွေရဲ့နာမည်နဲ့သူတို့အတက်ခံရတဲ့ပုံမှန်ထောင်ဒဏ်တွေနဲ့တကွလူသိရှင်ကြားထုတ်ပြန်ပေးတဲ့နဲ့ဒါပေမဲ့သူတို့မလုပ်ပေးဘူး။ဒါကြောင့်မိသားစုတွေကသူတို့ချစ်ခင်ရသူတွေဘယ်ထောင်မှရှိရဲဆိုတာလည်းမသိကြဘူးလို့သူကပြောပါတယ်။ဒါပြင်လူငင်းချမ်းသာဝင်ပေးရင်ဘယ်သူလွတ်မယ်ဆိုတာကိုလည်းဘယ်သူမှမသိနိုင်ပါဘူး
။ဒါပေမဲ့လူတွေကအောက်တာဝတီပို့တာလေညာနော်။ဆက်တော့ကဘယ်လိုအုံပေါ်တာပို့တာလေညာ။သူ့မျိုးထောင်ပြောင်းခွဲပြီးတော့ထောင်ပြောင်းမနေလုပ်ထားတဲ့အခါကျတော့လေလွတ်လို့လွတ်သားဆိုပြီးတော့ညာမရှိမဲ့ရှိမဲ့ပေါ့ညာ။နော်အဲ့ဒါလေးတွေစုပြီးတော့ချင်းသားပြီးတော့မိသားစုတွေကသွားကြိုးတယ်။တကယ်တကယ်နေဝင်သွားတဲ့အ ချိန်ကြီးကိုယ့်ရဲ့သားရဲ့တမီးရဲ့တူရဲ့ဒီမရဲ့လျောင်ကြားရဲ့ဇနီးတွေပါမလားဗျာတကယ်ကြတော့စိတ်ပိုင်းဆိုင်ရာကိုပါဖြတ်စီရဘူးကာကာရှင်နိုင်ချင်းနိုင်ချင်းရဲ့အတူပေါ့ဗျာသားသူရဲ့စိတ်ပိုင်းဆိုင်ရာဒီပေါ့ဗျာသားသူထော်မာရောမိသားစုနဲ့ဒီကာကာရှင်နဲ့ကြားမှာတတ်ရှုတာပေါ့
ကုမောင်တယောက်ကတော့သူ့အကိုကိုထောင်မြင်ကလူအုပ်ကြီးနဲ့အတူမဆောင်နိုင်ပါဘူး။သူကစစ်တပ်ဆန့်ကျင်မှုအတွက်တောထဲမှာလက်နက်ကင်တိုက်ပွဲဝင်နေသူတယောက်ပါ။သူရှေ့တန်းရောက်နေချိန်မှာပဲသူ့အကိုဖြစ်သူကဆန္ဒပြလို့ဆိုပြီးအဖမ်းခံခဲ့ရတာပါ။အကိုအတွက်တစ်ချိန်လုံးပူပင်နေခဲ့ပါလေ။အစုံလမ်းမှာလွတ်မဲ့သူတွေအများကြီးရှိတယ်လို့သူကြားထားလို့လည်းအများကြီးမျှော်လင့်ထားခဲ့တာပါ။အ
ငယ်ချင်းတွေကိုပုံသက်တာပေါ့။အင်းရောင်းလေးငါကူရောပါလာလာမသိငါကူလည်းပထမဆွန့်ထားတဲ့သူ့ရောငိုင်းရကလည်းတွဲထားတာငါကူလည်းလွတ်လပ်ပါမလားမသိသူကကြည့်ပြီးတော့ပါညာလို့ကျွန်တော်ပြောလို့ကြတော့အင်းသားရီရမင်းကူရောမပါဘူးပါညာပြောလို့ကြတော့ပြန်ပြီးကြတော့ပြင်းပြရတော့နောက်တစ်ခါတော့ပါမှာပေါ့။ဟောညံ့ကူလည်းအိမ်မက်ကြီးမက်တာပေါ့ကျွန်တော်တို့ဒီလိုလေးသူ့ကောင်ပဲရုံးကန်လာတဲ့နေသားတစ်ခုမှဒီလိုမျိုးအခုကတော့ထောင်ထဲမှာကြပြီးကျွန်တော်တို့အစီအစဲမှာရောက်နေရဆိုတော့ဒီမှာသူထောင်ထဲမှာလည်းတမကြီးကမကောင်းလို့တင်းကြတော့တစ်ခါတစ်ခါအခုဒီကဘယ်တခါတခါပြန်ပြန်သိပြီလို့ရှိရင်ဝင်မိတာပါဗျာ
ပြီးခဲ့တဲ့လကပဲကိုမောင်သူ့အမေဆုံးပြီဆိုတဲ့သတင်းစိုးကိုကြားခဲ့ရပါတယ်သူ့အမေနေမကောင်းဖြစ်ချိန်မှာပြည့်စုံပေးမဲ့သားသမီးရောယောက်ျားပါအနားမှာရှိမနေပြီးနိုင်ခဲ့ပါဘူးမိခင်ဖြစ်သူရဲ့ဇာပနာကိုသူ့ရောထောင်ထဲမှာရောက်နေတဲ့အကိုဖြစ်သူပါတွားရောက်ခွင့်မရခဲ့ပါဘူးအာနာတင်းပြီးနောက်ဒီလိုပုံစံနဲ့မိသားစုပေါင်းများစွာဟာအစိတ်စိတ်အမောမှပြိုကဲခဲ့ပြီးစိတ်ပိုင်းဆိုင်ရာမှာလည်းဆူဆူရော်ရော်ထိခိုက်ခံထားကြရပါတယ်။88မျိုးသက်ကျောင်းသားတအူးလေးဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားဒီမိုကရက်တစ်တအူးကိုဦးဆောင်နေသူကိုမိုးဒီစွန်ကတဟာဆေးအုပ်ချုပ်ရေးအောက်ကမြန်မာသမိုင်းရဲ့ဆိုးရတဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့ဆိုပါတယ်။
မိသားစုတွေတပွဲပြပြတ်သွားတယ်ဒီအစိုးရအဆက်ဆက်ကမိသားစုတစုကောင်းစားရေးအတွက်ဘာတစ်ခုမှလုပ်ပေးရတာမရှိဘူးမိသားစုတွေဘဝအခုကအများကြီးပြက်စီးသွားတယ်ပြည်နိုင်ငံရေးကျင်းသားတွေကိုကြည့်ပါလူလူမှုတွေကိုကြည့်ပါအကုန်လုံးကဟိုဘဝတွေကကျိုးကျေသွားတယ်အဆင်ရှိတယ
်ပြည်ပခါကြောင့်ရလာတဲ့စိတ်ပီစီးမှုတွေဟာအများကြီးတက်ရောက်မှုရှိပါတယ်မကြသေးခင်နှစ်တွေတုန်းကကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေပြပခအခြေအနေတွေကြားကစိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်တဲ့လေ့လာမှုတရားကျော်ကိုပြုလုပ်ခဲ့ပါတယ်။အဲဒီလေ့လာချက်အရပြပခဖြစ်စဉ်တွေကြုံတွေ့နေရသူ၅ယောက်မှာတယောက်ဟာစိုးရိမ်ပူပန်တာစိတ်သက်ကြတာထိခိုက်မှုအပြီးဖြစ်တဲ့စိတ်ပိုင်းဆိုင်ရာယောဂဒါမှမဟုတ်စိတ်ကစင်ကလေးများဖြစ်တာလို့စိတ်ကျန်းမာရေးပြဿနာတွေရှိကြပါတယ်။ဘယ်စိတ်ကျန်းမာရေးပြဿနာမဆိုလက္ခဏာတွေကိုစစ်ဆေးကုသမှုယူဖို့အရေးကြီးတယ်လို့စိတ်ကျန်းမာရေးအထူးကုဆရာဝန်ဒေါက်တာမုံမုံကပြောပါတယ်။တရားမကူစားရင်ပိုဆိုးရတဲ့အခြေအနေတွေကိုကြုံတွေ့ရနိုင်တယ်လို့လည်းသူကဆိုပါတယ
်။ကိုကိုမတီးတာ၊ကိုညာကိုမတီးတာ၊ကိုရဲ့ personal care တွေမဆုံးကတ်တော့တာ၊ကိုရဲ့ပညာရေးပစ္စည်းတွေစီးပွားရေး၊ကိုရဲ့အရေးကိစ္စတွေကိုမဆန်းဆောင်နိုင်တော့တဲ့အဖြစ်ဖြစ်သွားတာပေါ့။နောက်ကိုကိုမတီးတဲ့ကျင်းကိုဟိုတခြားဟိုဆိုးရတဲ့လက္ခဏာတွေပေါ့ hallucination တို့ delusion တို့မရှိတဲ့အာရုံတွေရောက်လာကြလာနေတဲ့တုံ့ပြန်အုပ်တည်ပြင်းတဲ့ခုံစားမဲ့အဲ့ဒါတွေပေါ့မရှိတာကြီးရှားမှာမယ်မရှိတာကြီးရှင်းမှာမယ်အဲ့ဒါတွေပါဖြစ်လာရင်ဒီလိုများရဲ့အင်းရောက်လာလို့ရှင်းတာတော့ဒီအဲ့ဒါကြောင့်ဒီလိုညနေပြည်သူတွေတက်ကြောက်သွားနိုင်တာပေါ့အများနဲ့ဒီလိုများတဲ့အဆင်အုံတွေဟိုဖြစ်သွားနိုင်တာပေါ့လေ
ဒါကြောင့်မို့စိတ်ပီစီးပူပန်တာများနေသူတွေဟာကိုယ့်ကိုယ်ကိုဂရုစိုက်ဖို့ဦးစားပေးသင့်ပြီးအိပ်ဆက်ခြင်းကအရေးပါတယ်လို့ကောင်းတဲ့အတွေ့အကြုံများများတွေ့ပြရမယ်လို့ဒေါက်တာမုံမုံကဆိုပါတယ်ကိုရှင်နှမကိုချစ်ရတဲ့သူတွေကိုကူညီနိုင်မယ်ဆိုတဲ့အတွေ့အမျိုးတွေလည်းတွေးပြဖို့လိုအပ်တယ်လို့ဆိုပါတယ်တော်မှုအတွက်ကတော့သူသားတည်တံချမှတ်ခံထားရပါမယ်တနေ့တော့လွတ်လည်မယ်ဆိုတဲ့မျှော်လင့်ချက်ကခိုင်မာနေစေပါသူသားသမကသူသားလိုသူအားလုံးအတွက်နေ့တိုင်းဆူတောင်းပေးနေစေဖြစ်ပါလေ
မိသားလေးနဲ့တကွအင်းစိန်ကောင်တွေမှာရှိတာကတော့နိုင်ငံရေးကျန်းသားအားလုံးအမြန်ဆုံးလွတ်မြောက်ပါလွတ်မြောက်ကြပါစေတောင်းအန်တီမထည့်ဘူးကြာကြီးကမကြိုက်ဘူးဟောလွတ်မြောက်ပါစေလွတ်လာပါအန်တီရဲ့ဆူတောင်းလေးအော်ပြီးရင်လည်းအကျင်အားကလေးတွေလောက်ဆောင်နေသမျှအားလုံးအဆက်ဆက်ရရအဆင်ပြေအောင်မြင်ပါစေသူတို့အောင်မှအန်တီတာလေးကပြန်ဆုံးပြလာပါလိမ့်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာ Foundation Hirondelle နဲ့ The Nation Voice တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ တို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေဒီဖြတ်စီစဉ်တင်ဆက်တဲ့တို့တဲ့အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးပါပါဒီတစ်ပတ်မှာတော့ကျမ်းမာတန်တူမြန်သူနဲ့တဲ့မြန်မာနိုင်ငံအပိုင်းနဲ့ကိုတင်ဆက်ပေးပါပါမြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်နှိမ်ချရှုမြင်တာနည်းသွားအောင်ဘယ်လိုဆောင်ရွက်ကြရင်ကောင်းပါမလဲအမျိုးသမီးရေးတက်ကြွလှုပ်ရှားသူမက်ခင်လေးနဲ့ဦးတမောင်သန်းကဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်မှာအပိုင်းနဲ့အဖြစ်နဲ့ဆွေးနွေးတင်ဆက်ပေးထားပါတယ်ခင်ဗျာ
ပလော့ဇမ်ဘာကွန်ဂျူတူတေးစီစဉ် UNDP ကထုတ်ပြန်ခဲ့တဲ့ဒေကွေးရမှုဆိုင်ရာလူမှုသဘောထားစံနှုန်းအကျဉ် GSNI စီရင်ခံစားမှတွေ့ရှိချက်အရဆိုရင်တော့မြန်မာနိုင်ငံအမျိုးသမီးတွေပေါ်နှိမ့်ချကြည့်နေတဲ့အစွဲကင်းတဲ့သူက 3.58% ခန့်နှုန်းပဲရှိတယ်လို့ဆိုပါတယ်ဒီစင်ခါစားနဲ့ပတ်သက်လို့ဘာကြောင့်ခုလိုဖြစ်နေရတယ်ဆိုတာကိုပထမပိုင်းဖြစ်မှတ်ခင်နေနဲ့ကျွန်တော်တို့ဆွေးနွေးတင်ပြခဲ့ပါတယ်အခုဒုတိယပိုင်းဆွေးနွေးချက်မှာကျွန်တော်ခုလိုစပြီးမေးကြည့်ခဲ့ပါတယ်အမျိုးသမီးတန်းတူရင်းမှာတိုးတက်မှုများများရဖို့ဆိုလို့ရှိရင်စစ်ကောင်စီရဲ့အာဏာမရှိတော့တာကတော့အဓိကလို့ပြောရမှာပေါ့နော်သို့တော့ဒီအချက်အပြင်မြန်မာနိုင်ငံမှာဘလို့ဥပဒေတွေနောက်ကျွန်တော်တို့ဒီသဘောထားစံနှုန်းတွေလက်တွေ့လှုပ်ဆောင်ကြဖို့တွေကိုပြင်ပြင်ကြောင်းလည်းပို့များလုပ်ပဲလို့ဆက်မထင်ပါတယ
်ဟုတ်ကဲ့ပါအဓိကတော့ကျွန်တော်တို့အခုဒေါ်လှန်ရေးကာလပေါ့နော်ဒေါ်လှန်ရေးကာလမှာတော့ဒီကပုံရိပ်မှန်ချက်ဖြစ်တဲ့စစ်ကောင်စီပြုတ်ချရေးတော့ကျမတို့အတူတူအမျိုးသားအမျိုးသမီးတွေအတူတူတန်းတူပေါ့နော်ပါဝင်ဆောင်ရွက်နေကြတယ်ဒီအတွက်လည်းကျမတို့ကကျေးဇူးလေးတင်တယ်အဲခုံနေယူတယ်ဒါပေမဲ့အဲ့ဒီအနေနဲ့အတူကျမတို့ဆရာခုနကပြောသလိုဘာတွေကိုပြင်ဆင်ပြီးတော့ပြင်ဆင်ထားဖို့လိုမလဲဆိုတော့အခုချိန်ကတော့ကျမတို့ပြင်ဆင်လို့ရတဲ့အချိန်ဖြစ်တဲ့အတွက်စစ်ကောင်စီပြုတ်ချသွားပြီးရင်တော့ကျမတို့ကအနာဂတ်ရဲ့ constitution မှာပေါ့နော်အနာဂတ်မြန်မာနိုင်ငံရဲ့ constitution မှာအမျိုးသားအမျိုးသမီးလိင်စိတ်ခံယူမှုကွဲပြားတဲ့သူတွေဘာသာရေးအပြင်လူမျိုးရေးအပြင်လူနည်းစုတွေအတွက်သာဓုညီများရှိတဲ့အာမခံချက်ကိုပေးနိုင်တဲ့ constitution ကိုဖြစ်ဖို့လိုတယ်အဲ့ဒီ constitution ထဲမှာအာမခံချက်တွေကိုအဓိကထည့်သွင်းရေးဆွဲထားဖို့လိုတယ်နောက်တစ်ခုကတော့တော်လှန်ရေးပြည်ပစင်ကျမတို့လုပ်လို့ရတာကတော့ WPS လို့ကျမတို့ပြောတဲ့ Women Peace and Security Agenda ပေါ့နော်ဒီအမျိုးသမီးများငြိမ်းချမ်းစွာနဲ့လုံခြုံစွာဘေးကင်းရေးအတွက်အစီအမံတွေကျမတို့လုပ်လို့ရတယ်ဟိုကျမတို့ 3PM 1R လို့ပြောတာပေါ့နော်ပိုင်ဝင်ခွင့်ပေးရမယ်နော်တော်နေပြီကာလာမှာကျမတို့ပြန်ပြီးတော့အကုန်လုံးစီမံလေးလုပ်တဲ့ခါမှာသူတို့ကိုပါဝင်ခွင့်ပေးရမယ်သူတို့အကာအကွယ်ပေးရမယ်ချိုတင်တားဆီးနိုင်မှုတွေလုပ်ပေးရမယ်ကုညီထောက်ပံ့မှုတွေနဲ့ပြန်လည်ကူစားမှုတွေလုပ်ပေးရမယ်အဲ့ဒီအစီအစဉ်ကတော်နေပြီတာနဲ့ဒီမဟုတ်ဘူးအခုတွေကနေပြီးတော့ဟိုဘယ်လိုလုပ်မလဲဆိုတဲ့ policy တွေ plan တွေလည်းလှုပ်ထားလို့ရတယ်ဒါကတော့အားချင်းလုပ်လို့ရတဲ့အစီအစဉ်ဖြစ်ပါတယ်နောက်တစ်ခုကတော့ကျမဟိုက root cause ကိုကြည့်ရမှာပါနော်ခွဲခြားမှုတွေမရှိဖို့အတွက်ဆိုရင်ဘာ root cause လဲကျမတို့တိကျရှာဖို့လိုတယ်အဲ့ဒီအရင်းမြစ်ပြဿနာကိုရှာပြီးတော့အဲ့ဒါတွေကိုဖြေရှင်းနိုင်မဲ့ဥပဒေတွေမူဝါဒတွေကိုကြံခံပေးဖို့လိုပါတယ်အဲ့တော့ anti discrimination law လို့ပြောလို့ရတယ်ကျမတို့ဟိုခွဲခြားဆက်ဆံမှုပပျောက်ရေးဥပဒေမျိုးကိုလည်းကျမတို့ကြံခံဖို့လိုတယ်နောက်တစ်ခါအမျိုးသမီးများပေါ်မှာနှီးပေါင်းစုံနဲ့အကြံဖတ်မှုပပျောက်ရေးဥပဒေမျိုးကိုလည်းကျမတို့ကြံခံဖို့လိုတယ်ဒါကတော့ဥပဒေတွေအများကြီးရှိမယ်နောက်တစ်ခါအမျိုးသမီးတွေဘတ်စုံဖွံ့ဖြိုးတိုးတက်ရေးအတွက်မဟာဗျူဟာစီမံကိန်းတွေလည်းကျမတို့ရေးဆွဲဖို့လိုတယ်ဆိုတော့ပြောရမယ်ဆိုရင်တော့အဆင့်အလိုက်ကျမတို့လုပ်သွားရမယ့်ဟာတွေအများကြီးရှိပါတယ်ဆရာအဲ့တော့ဒီဟာတွေကိုလည်းတစ်ခါတည်းကျတော့ကျမတို့ကဟိုဘာအချိန်အရန်ယူရမယ်လက်တွေ့မကြောက်ဆိုပေမဲ့တကယ်တမ်းစိတ်ဆန္ဒရှိတယ်ဆိုရင်တော့စနစ်တကျနဲ့ပေါ့နော်ဘာပြီးရင်ဘာလုပ်မယ်ဆိုတဲ့ဟာကိုကျမတို့တေချာစဉ်းစားပြီးတော့လုပ်သွားမယ်ဆိုရင်တော့ကျမတို့လိုချင်တဲ့အဲရည်မှန်းချက်ကရောက်မှာပဲဖြစ်ပါတယ်အဲအဓိကကျမပြောချင်တာကတော့ attitude ပေါ့စိတ်ကြီးသဘောထားတွေပြောင်းဖို့ပဲလို့အဲ့တော့မူဝါဒဥပဒေကတော့အဟန့်အတားအနေနဲ့ကျမတို့မလုပ်အောင်မဖြစ်အောင်ကာကွယ်ပေးမယ်ဖြစ်လာခဲ့ရင်ဥပဒေရအေးယူမယ်ဆိုတာရှိပေမယ်တကယ်တမ်းပြောင်းဖို့လိုတာတော့ကျမတို့စိတ်ပါပဲအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်လိင်စိတ်ခံရမှုကွဲတဲ့သူပဲဖြစ်ဖြစ်အားလုံးဟာလူပဲလေးစားမှုနဲ့အပြန်အလှန်တံပိုးထားမှုနဲ့ဆက်ဆံမယ်ဆိုရင်တော့ခုနပြောနေတဲ့ bias တွေကလည်းကျမတို့ပျောက်သွားမယ်လို့ယူဆတယ်အဲ့လိုမျိုးစိတ်မြေသဘောထားပြင်ဖို့ဆိုရင်တော့ကျမတို့စကားစားပြုတ်တဲ့ဒီစောင့်ဆရာလို့ပါအောင
်ဟုတ်ကဲ့ဆရာမဒီလက်တွေ့အခုလောလောဆယ်မှာလည်းလုပ်လို့ရဒါကတော့မိသားစုတွေတုံးပါနော်ဆိုတော့မိသားစု institution လို့ပြောတဲ့ဖွဲ့စည်းတွေထဲမှာဟောနော်ကြင်ကြံအားထုတ်ပြုမှုလုပ်ကြမှုဘာတွေကြောင်းရမယ်လို့ဆရာမပြောချင်ပါတယ
်ကျမတို့ကတော့အများအားပြောတာအိမ်ကစားတာပေါ့နော်ကိုမီတာစုကစားရဲဆိုတော့ခုနကကျမပြောခဲ့တယ်လို့ပဲအပြန်အလှန်လေးစားမှုပေါ့ အမျိုးသားတွေကမြို့သမီးတွေကိုရိုက်ခွင့်ရှိအမျိုးသမီးဆိုတဲ့အခါမှာကျမတို့ကကိုယ့်ရဲ့တနည်းမယားဒီမဟုတ်ဘူးတာသမီးရမှာမှာတမီးတွေတာသမီးတွေကိုလည်းရိုက်ခွင့်ရှိရလို့ထင်တယ်အိမ်မှာအိမ်အခုလုံနေတဲ့သူတွေကိုလည်းကျမတို့ကနှိပ်စက်ခွင့်ရှိရလို့ထင်တယ်ကိုယ့်အိမ်မှာရှိထားတဲ့လူတယောက်ကိုဟိုကြေးကြွန်တကွာဆက်ဆံနေရရလေအများကြီးရှိနေအဲ့ဒါတွေကစပြီးတော့ကျမတို့ပြင်ရမယ်သူတို့ရဲ့ ဘသူ့ကိုကြည့်ရမလဲဆိုကိုယ်တရားသမီးတွေကိုကြည့်ရမယ်မိဘနှစ်ပါးအကြမ်းဖက်မှုတွေဖြစ်နေတယ်အစင်မပြေမှုတွေဖြစ်နေရဲဆိုရင်အဲ့ဒီမှာတစားကံဖြစ်မယ်တားကောင်ဖြစ်မယ်သူကကိုယ်တရားသမီးတွေဖြစ်တယ်ကိုယ်တရားသမီးတွေရဲ့မျက်နှာကိုကြည့်ပြီးတော့ကျမတို့ကလေးလေးဆဆနဲ့ဆက်ဆံမယ်မီအိမ်အောင်ဘက်ကမှမဟုတ်ဘူးကိုသားသမီးတွေရဲ့စကားကိုနားထောင်မယ်အနောက်နိုင်ငံတွေမှာတော့ child right ကအပြည့်အဝရှိတယ်ကလေးတွေကိုထိလို့မရဘူးဆိုတဲ့ဟာရှိပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာကြတော့ဒီလိုရိုက်နဲ့ဆုံးမမအဲနော်ပြောမှဒီအယိုးကွဲအောင်ရိုက်မှအသွဲဆဲအောင်ချစ်တယ်ဆိုတော့ဘာမှမသိတဲ့စကားပုံတွေကရှိနေတဲ့အခါကျတော့ဒါတွေကိုကျွန်တော်တို့ပြင်ဖို့လိုတယ်အဲ့တော့အဲ့အရာတွေကိုကျမတို့ပြင်နိုင်မှသာကိုယ်အိမ်ကစနိုင်မယ်သူစရတယ်။အဲ့တော့အဲ့လိုအပြန်အလှန်လေးစားမှုနဲ့တယောက်ရဲ့အတန်ကိုတယောက်နားထောင်မှုမရှိဘူး။ခံစားချက်တွေကိုကူညီဖိမှပြီးတော့နားလည်မပေးနိုင်ဘူးဆိုရင်တော့ကျမတို့ဘလို့မှနိုင်ငံအဆင့်ကိုတွားနိုင်မယ်လို့ကျမတို့ယုံကြည်လို့မရပါဘူး
။ဟုတ်ကဲ့ပါ။လူခွင့်ရေလှုပ်ရှားကြတဲ့အခါမှာပေါ့နော်။မကြခဏဆိုပြီးကျွန်တော်တို့ထိတိုက်လာတာတွေ့တာကဘာသာတလိထုံတတ်နေပေါ့။နော်။အထူးသဖြင့်တိုင်းရင်းသားလူနည်းစုတွေလည်းရှိမယ်။ဘာသာပေါင်းစုံလူနည်းစုဘာသာဝင်တွေလည်းရှိနေမယ်ဆိုတော့เนาะအခြေအနေမျိုးပါတော့ဘလို့ချိန်ညိမလဲလိုကိုက်ပဲဆိုတ
ာအဲ့ဒါတိတ်အရေးကြီးပါတယ်ဆရာဘာလို့ဆိုတော့ကျမတို့လည်းအမြဲတမ်းဒီဘာသာရေးနဲ့ယဉ်ကျေးမှုတလေးထုံးစံတွေရဲ့ခေါင်းဆောင်တွေကနေပြီးတော့စိန်ခေါ်မှုတွေကိုကျမတို့ challenge လုပ်တဲ့ဟာတွေကိုအမြဲတမ်းဟိုပြုံရပါတယ်ဆိုတဲ့အခါကျတော့ balance ပေါ့เนาะကျမတို့ဘလို့ချိန်ညိမလဲဘလို့ညံ့အောင်လုံးမလဲဆိုတော့တချို့ဟာတွေကဘာသာရေးတို့ဓလိထုံးစံလို့ပြောပေမဲ့တချို့ဟာတွေကဟိုပယ်ဖြတ်ခဲ့ရမယ့်ဟာတွေအများကြီးရှိပါတယ်เนาะအဲ့တော့အဓိကကတော့ဘာသာဓလိထုံးစံထဲမှာရှိတဲ့လူတွေရဲ့ခံစားချက်ကိုအရင်အဲ့ဘာသာရေးကောင်းဆောင်တွေကမေးကြည့်ကြပါဒါတွေကအဆင်ပြေလားဆက်ပြီးတော့အဲ့ဓလိထုံးစံတွေကဆက်ပြီးတော့ကျင့်သုံးရင်ကောခေါင်းဆောင်တဲ့သူတွေအတွက်ပဲအဆင်ပြေပြီးတော့အထက်ထဲမှာပါဝင်နေတဲ့အဝင်းဝိုင်းက community တွေကလူတွေအတွက်အဆင်မပြေတဲ့ဓလိထုံးစံတွေအများကြီးပါကိုဘာသာကိုအစုတွေကနေမှဒီလူတွေကနေပြီးတော့မှပြန်ပြီးတော့စင်ခွန်မှုတွေလုပ်ဖို့လိုတယ်။ဒါတွေကတော့အနေရရှိတယ်။ဒါကတော့ဟိုဘယ်လိုခေါ်မလဲဆက်ပြီးတော့ကျင့်သုံးသင့်တယ်ဆိုတဲ့ဟာမျိုးကိုတေချာညှိနှိုင်းပြီးတော့ balance ပေါ့နော်ချိန်ညှိပြီးတော့လုပ်မယ်ဆိုရင်တော့ရမယ်လို့ထင်ပါတယ်။ဒီမှာတို့မှစကားလည်းရှိတယ်။အဲရှေးထုံးလည်းမပယ်နဲ့ဆိုတဲ့ဟာမျိုးလို့ပေါ့နော်ဈေးသုံးလည်းမလွယ်နဲ့ဆိုလို့ဒီမှာတို့အကုန်လုံးပယ်ဖို့ပြောတာမဟုတ်ပါဘူး။ဒါပေမဲ့ရှေးထုံးတွေကလည်းအကုန်လုံးကောင်းနေတာတော့လည်းမဟုတ်ပါဘူး။အဲ့တော့အနေရရှိတဲ့စိတ်တောက်ဖြစ်စေတဲ့ရှေးထုံးတွေကတော့ဒီမှာတို့ပယ်သင့်တာလည်းပေးဖို့လိုပါတယ်ခစ်စနစ်နဲ့ညီအောင်လဲကျမတို့ပြုပြင်ဖို့လိုပါတယ်ဒါတွေကိုတော့ဘာသာရေးကောင်းဆောင်တွေရဲ့အမျှော်မြင်လေးယဉ်ကျေးမှုအစုအဖွဲ့တွေရဲ့အမျှော်မြင်လေးနဲ့လည်းအများကြီးသက်ဆိုင်မယ်လို့ထင်ပါတယ
်ဟုတ်ကျွန်တော်တို့ဆယ်စုတစုလောက်လွတ်လပ်တဲ့ကာလလေးတစ်ခုကျွန်တော်တို့ကြုံရဘူးပါဆိုအဲ့ဒီအချိန်မှာတော့အမျိုးသမီးအဖွဲ့ရဲ့လှုပ်ရှားသူတွေနဲ့ဘာသာဓလိအသီးသီးရပေါ့နော်ခေါင်းဆောင်တွေကြားမှာစကားပြောဆိုဆွေးနွေးတဲ့ရှင်တွေဝယ်တွေလောက်ဆောင်တာမျိုးရှိခဲ့ဘူးပါလားဒါနည်းခဲ့တယ်ဆိုလို့ရှိရင်ရှိတာနည်းခဲ့တယ်ဆိုလို့ရှိရင်စိန်ခေါ်ချက်တွေကဘာတွေရှိခဲ့လို့ပါလဲဆရာမ
ဟုတ်ပါတယ်ဟိုဆရာပြောသလိုပဲဟိုမျက်နှာချင်းဆိုင်စကားပြောဆွေးနွေးမှုတွေကအင်တန်နည်းခဲ့ပါတယ်ဒါကလည်းကျမတို့အခုပြန်သုံးသပ်ကြည့်တဲ့အခါကျတော့အဲနှစ်ဖက်စလုံးမှာဟိုဘယ်လိုခေါ်မလဲအချိန်နော်မအားလက်တာလှုပ်ရှားတွေများပြားတာကြောင့်လည်းဖြစ်နိုင်တယ်ဘာလို့ဆိုတော့ကျမတို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကပြောတော့တာအတန်ကျဲလို့တာလူတွေသိတာတကယ်တော့အရေးအတွက်အားဖြင့်ဆိုရင်လက်ချိုးရေလိုတော့ရတယ်ပေါ့နော်ဟိုနည်းနည်းလေးနဲ့ဟိုနည်းနည်းနဲ့ကြဲကြဲဝိုင်းနေရတဲ့အခါကျတော့တကယ်လှုပ်တင်လှုပ်ထက်တဲ့ဟာတွေကျမတို့မလုံနိုင်တာလေအများကြီးပဲခုနဆရာပြောသလိုပဲဘာသာရေးကောင်းဆောင်လေးနဲ့တိတိကျကျအခြေလဲသွေးနှင်းညှိနှိုင်းပြီးတော့ကျမတို့ရဲ့စိတ်ပူပန်မှုတွေကျမတို့ရဲ့ဖြစ်စေခြင်းတဲ့ဟာတွေကိုတိတိကျကျချပြသွေးနှွေးမယ်သူတို့ဘက်ကလည်းသူတို့ရဲ့စိတ်ပူပန်မှုတွေချပြသွေးနှွေးမယ်ဆိုရင်တော့ပိုကောင်းတဲ့အဖြေတစ်ခုရမယ်လို့ကျမတို့ယုံကြည်တယ်ဒါပေမဲ့ကျမတို့အဲ့ဒါကိုမတွန်းနိုင်ခဲ့ဘူးအုံမလင်းပြောလှုပ်တော့လှုပ်ကြတယ်ဒါပေမဲ့လှုပ်တဲ့အခါမှာလည်းထိတ်တိုက်တွေ့တယ်လို့ပုံစံမျိုးတွေကများတာပေါ့နော်ကျမတို့အားလုံးသိပါတယ်မျိုးဆောင်ဥပဒေလိုကိစ္စမျိုးပေါ့ဆိုလို့ရှိရင်ဒါနိုင်ငံရေးရွယ်ချက်နဲ့လှုပ်တာကျမတို့ကလည်းလုံးဝမဖြစ်တဲ့ဆိုတဲ့ဟာမျိုးနဲ့ကျမတို့ကလည်းပြန်တုံ့ပြန်တဲ့အခါကျတော့ထိတ်တိုက်တွေ့တယ်လို့ဖြစ်တယ်ဆိုတော့တချို့ဟာတွေကတော့သူတို့လည်းမှန်မနေဘူးအဲ့တော့မှန်မနေမှန်းသိတဲ့အတွက်ကျမတို့ကလည်းထဲ့ပဲရင်ဆိုင်လိုက်တယ် နိုင်မဖြေရှင်းတော့ဘူးဘာလို့ဆိုတော့နိုင်ငံရေးရွေချက်တွေပါနေတဲ့ဟာတွေကြတော့ကျမတို့ကတစ်ခါတည်းကြတော့ဖက်တယ်လေသွားပြောလဲကျမတို့ကြိုးစားဘူးပါတယ်အဲသင်ကပ်ဘူးပါတယ်ဘာသာရေးကောင်းဆောင်တွေအထူးသဖြင့်ကျမကဗုဒ္ဓဘာသာဖြစ်တဲ့အတွက်ဗုဒ္ဓဘာသာကောင်းဆောင်ဘာသာရေးကောင်းဆောင်တွေကိုကျမတို့ချင်းကပ်ဘူးရကအဆင်မပြေဘူးကျမတို့သွားပြောပါတယ်ကျမတို့ရဲ့ဆိုရင်ချက်တွေဆိုတော့တစ်ခါတည်းကြတော့နိုင်ငံရေးရွေချက်နဲ့အနောက်က hidden agenda ပါရင်တော့ကျမတို့လုပ်လို့မရဘူးပေါ့ရိုးရိုးတက်တာနဲ့အယိုးဆွဲပြီးတော့ယုံကြည်နေတဲ့ဟာမျိုးတွေဆိုရင်တော့ကျမတို့သွားပြီးတော့သွင်းနေမယ်ညှိနှိုင်းမယ်ဆိုရင်တော့တကယ်ငြိမ်မာတော့အဖြေတစ်ခုကိုကောင်းမွန်တဲ့အဖြေတစ်ခုရမယ်လို့တော့ကျမတို့ယုံကြည်ပါတယ
်ဟုတ်ကဲ့ဆရာမကျေးဇူးများကြီးတင်ပါတယ်ဆရာမ
ဟုတ်ကဲ့ပါဆရာကျမလည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားသူကတော့လူတွေ့ခွင့်ရလှှရှားသူမခင်လေးဖြစ်ပါတယ်ကျေးဇူးတင်ပါတယ်
ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးကိုဥတမောင်သန်းကဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA အစည်းအဝေးကိုရေဒီယိုရုံမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ်။
ဖီယိုအမေရိကန်တန်ကနေ2023ခုနှစ်ဇူလိုင်လ29ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အတီမပြုတ်နိုင်သေးတဲ့သတင်းတွေထွက်ပေါ်နေတဲ့မြန်မာနိုင်ငံရေးအခြေအနေရုရှားမြောက်ကိုရီးယားဆက်ဆံရေးဂျပန်အနီးကတရုတ်ရုရှားစီးလေ့ကျင့်မှုနဲ့ဂျပန်ရဲ့ကာကွယ်ရေးအစီအစဉ်ထုတ်ပြန်ချက်တွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဖန်စီတောင်ချခံရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုအချင်းတောင်ကနေပြည်တော်ကအစိုးရအစင်းမြင့်အရာရှိတွေနေထိုင်တဲ့အိမ်ယာတစ်ခုကိုပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့တနင်္လာနေ့ညမှာပြောင်းရွှေ့ခဲ့တယ်လို့အမည်မဖော်လိုတဲ့ NLD တာဝန်ရှိသူတဦးကပြီးခဲ့တဲ့တောက်ကြာနေ့ကအတည်ပြုပြောဆိုခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒါအပြင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြန်းနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံခဲ့တယ်လို့လည်းအဲ့ဒီ NLD ပါတီတာဝန်ရှိသူက AFP သတင်းဌာနကိုအတည်ပြုပြောဆိုခဲ့ကြောင်းသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့အခုလိုသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးဇူလိုင်လ28ရက်နေ့က VOA ကနေစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကိုမေးမြန်းတဲ့အခါသူ့အနေနဲ့မသိရှိဘူးလို့သာဖြေကြားခဲ့ပါတယ်။အတီးပြူပြောဆိုတာမဟုတ်သလိုငင်းပယ်တဲ့အဓိပ္ပာယ်လည်းမဟုတ်ဘူးလို့ယူဆနိုင်ပါတယ်။အတီးမပြူနိုင်တဲ့သတင်းတွေအရာကတော့ဒေါအောင်ဆန်းစုကြည်ကိုအချင်းထောင်ကနေအိမ်အခြေချုပ်ပြောင်းပြီးဖြေလျှော့မှုတချို့လုပ်မယ်စစ်ကောင်စီလက်ခံနိုင်တဲ့နိုင်ငံတကာတန်တမာတွေကိုယ်စားလှယ်တွေနဲ့ဒေါအောင်ဆန်းစုကြည်တွေးခွင့်ပေးမယ်။ဒါအပြင်ဦးသိန်းစိန်နဲ့သူအစိုးရလက်ထက်ကလူတွေပါဝင်ပြီးဂျားပြအစိုးရတရက်ဖွဲ့စည်းမယ်။ရွေးကောက်ပွဲတရက်ပြန်လုပ်မယ်ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေပေါ်ထွက်နေပါတယ်။လက်ရှိမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာထင်သလိုမအောင်မြင်ပဲနေရာအတော်များများမှာပြည်သူတွေလက်နက်ကင်တော်လှန်နေတဲ့အတွက်စစ်ကောင်စီဟာအကြမ်းအတည်းနဲ့ရင်ဆိုင်နေရပြီးမြန်မာနိုင်ငံရေးဟာထွက်ပေါက်မရှိတဲ့အနေအထားနဲ့ကြုံနေရပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ရခိုင်ဦးတန်းရွှေနဲ့ဦးသိန်းစိန်လက်ထက်ကလူဟောင်းတွေပါဝင်ပြီးဒီလိုနိုင်ငံရေးလမ်းကြောင်းကိုပြောင်းလဲဖို့ကြိုးပမ်းလာတဲ့ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေလည်းထွက်ပေါ်ပါတယ်။ဒါအပြင်တရုတ်ကလည်းတွန်းအားပေးနေတယ်လို့သုံးသပ်ပြောဆိုတာတွေလည်းရှိပါတယ်။အခုလိုအချိန်မှာပဲမြန်မာစစ်ကောင်စီကိုအပြင်းအထန်ဝေဖန်ပြောဆိုလေးရှိတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကအာဆီယံနိုင်ငံတွေအနေနဲ့တနိုင်ငံချင်းအလိုက်မြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှုတွေလုပ်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ
် We did touch upon Myanmar to strengthen the 5-point consensus
ကျွန်တော်တို့မြန်မာနိုင်ငံကိစ္စကိုလည်းဆွေးနွေးပြခဲ့ပါတယ်အာဆီယံမူ၅ချက်အပေါ်အခိုင်အမာရပ်တည်ဖို့ဆွေးနွေးကြပါတယ်ဒါပေမဲ့တစ်ဖက်မှာလည်းမြန်မာပြည်ကလူအခွင့်အရေးကိစ္စတွေကိုမထိခိုက်စေဘဲတနိုင်ငံချင်းစီအလိုက်အလို့သဘောမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံဖို့ဖြေလျှော့တာတွေလုပ်ခွင့်ပြုတာတွေပေးဖို့ကိုလည်းဆွေးနွေးသဘောတူညီခဲ့ကြပါတယ်
ဖိလစ်ပိုင်သမ္မတမာကိုစ်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာမလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့တာပါထိုင်းနိုင်ငံသားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံတဲ့ကိစ္စမလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုချက်ဒါအပြင်ဒေါအောင်ဆန်းစုကြည်ကိုနေအကြေချုပ်ပြောင်းရွှေ့တယ်ဆိုတဲ့သတင်းတရုတ်ပြည်ရဲ့အာရှဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဒင်းရှင်ချင်းရဲ့မြန်မာနိုင်ငံခီးစဉ်တွေဟာဆက်ဆက်မှုရှိနိုင်တယ်လို့သုံးသပ်ပြောဆိုတာတွေလည်းရှိပါတယ် အခုလိုအချိန်ပါပဲရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုင်ဂိုဟာနောက်ကိုရီးယားနိုင်ငံကိုဇူလိုင်လ26ရက်နေ့ကရောက်ရှိသွားခဲ့ပြီးကိုရီးယားစစ်ပွဲအပြစ်ခတ်ရပ်ဆဲခဲ့တဲ့290ပြည့်အခမ်းအနားကိုလည်းတက်ရောက်ခဲ့ပါတယ
်
နောက်ကိုရီးယားဟာရုရှားအတွက်အရေးပါတဲ့မဟာမိတ်ဖြစ်ပြီးနှစ်နိုင်ငံနယ်နိမိတ်တည်ဆပ်နေသလိုပူးပေါင်းဆောင်ရွက်ခဲ့တဲ့သမိုင်းကြောင်းတွေလည်းအများကြီးရှိခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရုရှားကာကွယ်ရေးဝန်ကြီးဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့လည်းတွေ့ဆုံခဲ့ပြီးစီးရေးကိစ္စတွေနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာခဲ့ပါတယ်မြောက်ကိုရီးယားရဲ့အခမ်းအနားကိုတရုတ်လွှတ်တော်ကော်မတီဒုတိယဥက္ကဋ္ဌလီဟောင်ကျန်လည်းတက်ရောက်ခဲ့ပါတယ်ဒီအခမ်းအနားမှာမြောက်ကိုရီးယားရဲ့နောက်ဆုံးထုတ်နျူကလ িয়ার ထိပ်ဖူးတည်ဆောင်နိုင်တဲ့မစ်ဆိုင်းဒုံးလန်းတဲ့တွေကိုလည်းပြသခဲ့ပါတယ်။အချိန်ထဲမှာပဲရုရှားနဲ့တရုတ်တို့ဟာဂျပန်ပင်လယ်ပြင်ထဲမှာဇူလိုင်လ20ရက်နေ့ကနေ23ရက်နေ့အထိပူးတွဲစီးရေးလေ့ကျင့်ခဲ့ပါတယ်။တရုတ်နဲ့ရုရှားအချိန်ချင်းပူးတွဲစီးရေးလေ့ကျင့်နေပြီးပူးပေါင်းဆောင်ရွက်မှုတွေပုံမနဲ့ဆိုင်လာတာဟာဂျပန်အတွက်စိုးရိမ်မှုတွေတိုးလာစေတယ်လို့ဂျပန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီနေ့ထဲမှာပဲတောက်ကြနေတုန်းကစာမျက်နှာ910ပါရှိတဲ့ဂျပန်ရဲ့မဟာဗျူဟာမြောက်ကာကွယ်ရေးဆိုင်ရာအစီအစဉ် The 2023 Defense White Paper 2023ခုနှစ်ကာကွယ်ရေးဆိုင်ရာစက္ကူဗျူစာရန်ကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါရဲ့အဆိုအရကအတည်ပြုထုတ်ပြန်ခဲ့ပါတယ်။တရုတ်ရုရှားနဲ့မြောက်ကိုရီးယားတို့ရဲ့စီးရေးချင်းချောင်းမှုကြောင့်ဂျပန်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးနဲ့ရှုပ်ထွေးဆုံးလုံခြုံရေးဆိုင်ရာအခြေအနေတရက်ကိုရင်ဆိုင်နေရတယ်လို့ဒီစာတမ်းမှာဖော်ပြထားပါတယ်။တရုတ်ကတော့ဂျပန်ရဲ့ကာကွယ်ရေးဆိုင်ရာစက္ကူဗျူစာတမ်းဟာတရုတ်ပြည်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တယ်လို့ပြောဆိုပြီးကန့်ကွက်ထားပါတယ်။ဒီအစီအစဉ်အရဂျပန်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းစစ်ရေးအင်အားနဲ့လှုပ်ရှားမှုကိုကန့်သတ်ထားတဲ့မူဝါဒနဲ့ဥပဒေတွေကိုဆွန့်လွတ်ပြီးအင်အားတိုးချဲ့ကအရှေ့အာရှဒေသတွင်စစ်ရေးလှုပ်ရှားမှုတွေကိုလှုံ့ဆော်လာနိုင်ပါတယ်။ဒါအပြင်တောင်ကိုရီးယားအပါအဝင်မဟာမိတ်တွေနဲ့ပုံမပူပေါင်းလှုပ်ဆောင်လာမှာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်အာရှဒေသအတွင်းစီးရီးတင်းမာမှုတွေမြင့်တက်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်အောင်ပါ။အခုရပိုင်းတွင်းမှာတော့ကဘာမှာစောင်းစီစေးမြင့်တက်လာနေပြီးတော့ပြည်တွင်းမှာတော့စောင်းသုံးစီစေးလက်လီလက်ကဖြန့်ဝေမှုကိုစစ်ကောင်စီကပမာဏကန့်သတ်ထားလို့ဝယ်လိုအားများပြီးရောင်းလိုအားနည်းတာကြောင့်ဈေးနှုန်းတွေအဆမတန်မြင့်တက်နေပါတယ်။ဒီသတင်းတွေပြင်တပတ်တွင်းလေယာထွက်ကုန်တီးနှံဈေးတက်ကြတွေဘာတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိတ်ပြူရေးချစ်သူများရှင်လဲချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့စောင်းစီစည်းတွေစက်တိုက်မြင့်တက်လာတဲ့သတင်းနဲ့စကြင်ပါရစေ။အခုတစ်ပတ်တွင်ကမ္ဘာစောင်းစီစီမြင့်တက်လာတာကြောင့်ပြည်တွင်းမှာစားသုံးစီလက်လီလက်ကားဖြန့်ဝေမှုကိုစစ်ကောင်စီကပမာဏကန့်သတ်ထားတဲ့အတွက်ဝယ်လူအားများပြီးဈေးနှုန်းတွေအဆမတန်မြင့်တက်နေရလို့စောင်းစီလုပ်ငန်းရှင်တွေကပြောပါရယ်ဇွန်လ10ရက်နေ့ကစောင်းစီတပိတာကို6,900ကျပ်ပေါင်းစည်းရှိရာကနေဇွန်လ12ရက်နေ့မှာတော့တပိတာကို9,300ကနေ8,000ကျပ်ထိမြင့်တက်သွားတာပါရန်ကုန်မြို့လက်လီစည်းကွက်မှာဇွန်လ26ရက်နေ့ကစောင်းစီတပိတာကို6,400ကနေ1,000ကျပ်အထက်ထိဈေးထက်မှန်မြင့်တက်လာတယ်လို့စီကုံတဲ့တူကပြောပါရယ်စစ်ကောင်စီရဲ့စားသုံးစီတင်သွင်းတူလောင်ဖြန့်ဖူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကဇူလိုင်24ရက်မှ30ရက်နေ့အထိစောင်းစီရည်ညွှန်းလကားစီအနေနဲ့တပိတာကို4,230ကျပ်နဲ့ရောင်းချကြဖို့တတ်မှတ်ထားပါရယ်အလားတူမြန်မာနိုင်ငံစီကုံတယ်နဲ့စီလုံငန်းရှင်များတင်းကလည်းရန်ကုန်မြို့ကမြို့နယ်တချို့မှာစောင်းစီတပိတာကို4,450ကျပ်နဲ့ရောင်းချပေးနေကြောင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့စစ်ကောင်စီဟာတူတက်မှတ်ထားတဲ့ရည်ညွှန်းစည်းချက်ထောက်ဝက်လောက်မြင့်တက်နေတာကိုတော့စစ်စီအရေးယူတာမျိုးမတွေ့ရဘူးလို့ကုံတယ်တွေနဲ့ပြည်သူတွေကထောက်ပြကြပါတယ
်။တရုတ်ကိုနနက်တီမရောက်ရလို့တောင်သူတွေဒုက္ခရောက်နေပါတယ်။ ပြင်တွင်ကထွက်ရှိတဲ့မြမနနက်တီတွေကိုတရုတ်ဘက်ကိုတင်ဖို့ရောင်းချနိုင်ဖို့နနက်တီရာသီမရောက်ခင်ကတည်းကညှိနှိုင်းဆွေးနွေးတာတွေလှုပ်ဆောင်ခဲ့ပေမဲ့အခုချိန်ထိအဆင်မပြေသေးဘူးလို့ရှမ်းပြည်နယ်ကနနက်တီစိုက်ပျိုးတဲ့တောင်သူတွေနဲ့ကုမ္ပဏီတွေကပြောပါတယ်။နဆက်ကနေတရုတ်နိုင်ငံကိုမြမနနက်တီတင်ဖို့နိုင်ဖို့အတွက်ဓာတုဓာတ်ကျွင်းကင်းစင်ကြောင်းထောက်ခံချက်လက်မှတ် GACC ရရှိနိုင်ဖို့အတွက်တက်ခွဲခန်းစမ်းသပ်ချက်အပါအဝင်ထုတ်ပိုးမှုပုံစံတွေစံချိန်စံညွှန်းတွေနဲ့ပတ်သက်လို့တရုတ်ကုန်သွယ်ရေးဌာနကတာဝန်ရှိသူတွေနဲ့အွန်လိုင်းကနေဆွေးနွေးညှိနှိုင်းမှုတွေလုပ်ဆောင်နေတာဖြစ်ပါတယ်။နနက်တီလလိုက်ပေါ်ချိန်မှာပြင်သွင်းမှသာရောင်းချနေရတဲ့အတွက်ဈေးနှုန်းရရှိမှုနည်းပါးသွားတယ်လို့ရှမ်းပြည်နယ်တောင်ပိုင်းကနနက်တီစိုက်တောင်သူဦးထွန်းလေးကပြောပါတယ်။မြန်မာနယ်တီကို2019ခုနှစ်မတိုင်ခင်ကတရုတ်နိုင်ငံကိုအဓိကတင်ပို့နိုင်ခဲ့ပေမဲ့2020ခုနှစ်မှာနနက်တီတင်ပို့ခွင့်ကိုတရုတ်ဘက်ကရပ်ဆိုင်းခဲ့တာကြောင့်ပြင်သွင်းဈေးကွက်ကိုတော့အဓိကရောင်းချနေရတာဖြစ်ပါတယ်။လက်ရှိဈေးကွက်အတွင်းမှာတောင်တူတိုက်ရက်ခြံပေါက်ဈေးအနေနဲ့နနက်တီတစ်လုံးကို250ကျပ်ကနေ900ကျပ်ဝန်းကျင်ပေါက်ဈေးရှိပြီးလက်လီလက်ကားဈေးကွက်မှာတော့နနက်တီတစ်လုံးကို1500ကျပ်ကနေ3000ကျပ်ကျော်ထိပေါက်ဈေးရှိနေပါတယ
်။ပြည်တွင်းချင်းတက်ဈေးထောက်ဝက်ခံကျဆင်းသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာချင်းဝယ်ယူမှုမရှိလောက်နှေးပါသွားပြီဖြစ်တဲ့အတွက်ပြည်တွင်းမှာရင်းဈေးအကျပတ်ကိုဥတီနေတယ်လို့ကုန်သည်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဝယ်လူဝမြင့်တက်ခဲ့တဲ့မေလအတွင်းကဂျင်းတပိတ်တာကို1000ကျပ်ထိစံချိန်မြင့်တက်ခဲ့ရကနေလက်ရှိမှာတော့ဂျင်းတပိတ်တာကိုအနည်းဆုံးစီ2000ကနေအမြင့်ဆုံးစီ9000ကျပ်တွင်ပေါက်စီးနဲ့အယောင်းဝယ်တည်ငြိမ်နေပါတယ
်။ဂျင်းကတော့တလားလို့နလားလို့ပေါ့ဆက်ထိုက်နလားလို့တို့ဟိုကသွင်းခဲ့တဲ့တရက်ကိုပုံမှန်ဒီလိုထွက်ကြည့်လိုက်တော့ကာဗွန်ဥပမာ20ကနေ30ပေါ့20 30ပေါ့နလာနေပါတို့သွင်းကြတယ်ပေါ့သူတို့မှလိုရှိလို့ပေါ့တီးရခဲ့တယ်ပေါ့အခုသူတို့မှလူဝက်တဲ့ဥစ္စာသူတို့ကသွင်းပြီးပြီပေါ့သွင်းပြီးတာနဲ့သူတို့ဟိုနည်းနည်းလူမရှိဘူးပေါ့လူမရှိတဲ့အခါကျတော့ဟိုကဈေးချမှာပေါ့မိုင
်းဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့ဆွန်နဲ့အခုဆွန်လိုက်လာအလဲလောက်ထိမြန်မာဘက်ကနေဂျင်းတက်တရက်ကိုဂျင်းကားစီး30လောက်တင်မှုခဲ့ရပြီမဲ့လက်ရှိမှာတော့တရက်ကိုတစည်းစာတော့ပုံမှန်မတင်မှုနိုင်တော့ဘူးလို့ကုန်သည်တွေကပြောပါတယ်။ဒါကြောင့်ပြည်ပဈေးကွက်မှာလည်းအရင်ဈေးကောင်းရရှိတော့ကတကီလိုကိုဘင်္ဂလားဒေ့ရှ်တာကာငွေ300လောက်ရရှိပေမဲ့လက်ရှိမှာတော့တကီလိုကိုတာကာငွေ200အောက်ထိကျဆင်းသွားပါတယ
်။ဘင်္ဂလားကိုကွာတာနည်းနည်းအခုလွေအခုလက်ရှိလွေနေပါတယ်။ပြီးကြတလားလို့အရင်ကတိတ်မလွေခဲ့ဘူးသူတို့မှအဲ့ဒါသွင်းကွာထွားနိုင်ငံတော့ဒေါ်လာအစွဲဘန်ကဒေါ်လာမယောင်ခဲ့လို့လေ။အကူအရောပြည်ပြည်ရောင်းသွင်းနေတယ်ပေါ့
ပြည်တွင်းကထွက်ရှိရဲ့ဂျင်းတက်ကိုမောင်တော်နေစေကုန်သေးစကန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကသာအများဆုံးတင်ပို့နေတာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းမောင်တော်နေစေကုန်သေးစကန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဂျင်းတန်ကြီး1000ကျော်တင်ပို့ခဲ့တယ်လို့နေစေကုန်သေးဦးစီးဌာနကဖော်ပြထားပါတယ်
အခုဆက်ပြီးဇွန်လ19ရက်ကနေဇွန်လ25ရက်နေ့ထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ပြီးနေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပဲဒီဈေးကဝယ်လိုအား AB ဈေးဆက်သွားကျဆင်းနေရကနေအခုရက်ပိုင်းတွင်တရုတ်နယ်ဆက်ကအဝယ်လိုက်လာတာကြောင့်ဈေးအနည်းငယ်ပြင်းပြင်းထွက်လာပါတယ်။မင်္ဂလိပ်ကော်ဖီတိုင်ဈေးကွက်မှာဇွန်လ25ရက်နေ့ဈေးနှုန်းအရပဲဒီဈေးအညာက3000ဝင်တဲ့အိတ်ကိုအနည်းဆုံး36,800ကနေအမြင့်ဆုံး39,500ကျပ်ပေါက်ဈေးရှိပြီးအရင်တစ်ပတ်ကထက်တအိတ်ကို1000ကနေ3000ကျပ်အကြာဈေးမြင့်တက်လာပါတယ်။အောင်လန်ကုန်စည်တိုင်းမှာပဲဒီဈေး20ပိတ်တောင်ဝင်တဲ့အိတ်ကို6,000ကျပ်ပေါက်ဈေးရှိပြီးတပတ်တွင်တအိတ်ကို5000ကျပ်ဈေးမြင့်တက်လာပါတယ
်။မပေးကလည်းအိန္ဒိယဈေးကွက်ဝယ်လူအားပြန်အားကောင်းလာပြီးအခုတစ်ပတ်မှာဈေးအနည်းငယ်ပြန်မြင့်တက်လာပါတယ်။ရန်ကုန်ဈေးကွက်မှာဇွန်လ22ရက်နေ့ကမပဲ FHURC တထံကို22,360ကျပ်ထိဈေးနှိမ့်နေခဲ့ရတာကလည်းဇွန်လ25ရက်နေ့မှာတော့တထံကို22,500ကျပ်ထိပြန်မြင့်တက်လာပြီး3ရက်တွင်းတထံကို21,000ကျပ်ဈေးပြန်မြင့်တက်လာတာဖြစ်ပါတယ်။ပြည်တွင်းအထွက်အထိပ်ရောတဲ့အပြင်အိန္ဒိယဈေးကွက်ရဲ့လိုအပ်ချက်ကလည်းဆက်ရှိနေသေးတဲ့အတွက်မပဲဈေးဆက်မနိုင်တယ်လို့ကုန်သည်တွေကသုံးသပ်မှုတွေရှိနေပါတယ်။
ပဲစင်ငုံကလည်းဝင်လိုအား AB ဈေးကျဆင်းနေရကနေတတန်ကိုတိတ်30ထက်ပြင်တက်လာပါတယ်။ အဓိကဝယ်လဲဖြစ်တဲ့အိန္ဒိယရဲ့ယာဒီဥထုအချင်းတွေရမူးပဲဆိုင်ပြိုရင်းတော့နေမှာကိုစိုးရိမ်ပြီးပဲစိတ်ငွေဈေးတွေပြန်လည်လှုပ်ခတ်လာပါတယ်ရန်ကုန်ဈေးကွက်မှာဇွန်လ22ရက်နေ့ကပဲစိတ်ငွေ Red RC တစ်တန်းကို29,500ကျပ်သာပေါက်ဝေရှိခဲ့ပြီးဇွန်လ25ရက်နေ့မှာတော့တစ်တန်းကို35,000ကျပ်ထိဈေးပြင်းမြင့်တက်လာတာပါသုံးရက်အတွင်းတနင်္ဂနွေကိုတတိယကျက်ဈေးမြင့်တက်လာတာဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပွားသတင်းတွေကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့သိပ်တီးလာတဲ့ဖန်လုံရင်ဓာတ်ငွေ့ရဲ့ခရက်တွေအကြောင်းကိုပြောပြပေးမှာဖြစ်ပါတယ်။2023ခုနှစ်ဟာသဘောပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးအတွက်ထင်ရှားတဲ့တိုးတက်မှုတွေရခဲ့တဲ့နှစ်ဖြစ်သလိုလေလူတွေဒူးတွေတိတ်ပြီးလာတဲ့ဖန်လုံရင်ဓာတ်ငွေ့တွေရဲ့ခရက်ကြောင့်ကမ္ဘာအပူချိန်တွေစံချိန်တွေတိုးလာရာကပျက်စီးဆုံးရှုံးမှုတွေများတဲ့နှစ်တစ်ခုလည်းဖြစ်ခဲ့ပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနားလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ခုတွေ့မြင်နေရတဲ့မြင်ကွင်းတချို့ဟာကမ္ဘာတစ်ဝန်းအပူချိန်မြင့်တက်မှုရဲ့ကြရက်တွေပါမြောက်အမေရိကဥရောပနဲ့တရုတ်နိုင်ငံတို့မှာဇူလိုင်လအတွင်းကြုံတွေ့ခဲ့ရတဲ့အပူချိန်မြင့်တက်မှုတော်မီးလောင်ကျွမ်းမှုတွေနဲ့ရေကြီးရေလျှမ်းမှုတွေဟာလူသားတွေရဲ့လောရကြောင်းကမ္ဘာအပူချိန်မြင့်တက်လာတဲ့အကျိုးဆက်တွေဖြစ်တယ်ဆိုတာအလွန်ထင်ရှားတယ်လို့ World Weather Attribution WWA သိပ္ပံပညာရှင်တွေကဇူလိုင်29ရက်နေ့မှာပြောပါတယ်ဥတုရာသီပြောင်းလဲမှုကလူမှုဘဝနဲ့ရာသီဥတုအပေါ်ဘလို့သိရမှုရှိလာသလဲဆိုတာကို WWA ကသိပ္ပံပညာရှင်တွေလေ့လာဆန်းစစ်ပြီးတော့အစိုးရခန်းစာတွေထုတ်ပြန်နေတာပ
ါ In terms of heat waves more often we see that
ဘူလိုင်းနဲ့ပတ်သက်ပြီးပြောရင်ကျွန်တော်တို့လေ့လာထားသမျှတစ်ချိန်ထက်တစ်ချိန်ပိုမိုဆိုးဝါးပြင်းထန်လာတာကိုတွေ့ရပါတယ်အပူလိုင်းကြီးတွေပိုဆိုးလာတဲ့လက်တဲတရခါဟာရာသီဥတုပြောင်းလဲမှုကြောင့်ဆိုတာကိုလည်းတွေ့ရပါတယ်ဒါကတိတ်ရှင်းပါတယ်လူသားတွေရဲ့လောက်ရကြောင်းဥရုယာတိပြောင်းလဲလာရတဲ့ခရက်ကြောင်းအခုလိုအပူလိုင်းတွေအကျဉ်းကြီးပိုများလာပြီးပိုပြီးတော့လည်းပြင်းထန်လာတယ်ဆိုတာငင်းချက်ထုတ်လို့မရပါဘူ
းဂျူလိုင်လအတွင်းအမေရိကန်ပြည်ထောင်စုဥရောပနဲ့တရုတ်နိုင်ငံတို့မှာအပူချိန်တွေစန့်ချင်တင်အောင်တိုးလာပါတယ်ဒါကြောင့်လဲတော်မီဘေးနဲ့ရေတွေပြက်လက်သွားမှဆိုရင်ရသလိုအပူတန်းကြောင့်ကျန်းမာရေးအတွက်ထိခိုက်လာမှာကိုလည်းသက်ဆိုင်ရာအဆိုရတွေသတိထားနေကြရတာပါတချို့ဒေသတွေမှာတော့အပူချိန်မြင့်တက်မှုဟာအယ်နီညိုအပူလိုင်းညောင်ဖြစ်ပေမဲ့လို့ဖလုံအိမ်တန်းခွက်တွေတိုးလာတာကအထူးအကြောင်းရင်းဖြစ်တယ်လို့သိပ္ပံပညာရှင်တွေကသုံးသပ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဇူလိုင်လနောက်ဆုံးပတ်မှာပဲအပူလွန်ကဲလာတာကြောင့်လူရေတန်ပေါင်း140အတွက်အပူချိန်သတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။နိုင်ငံအရှိတ်ဘက်ကန်ယူရန်ဖလော်ရီဒါပြည်နယ်ကပင်လယ်ရေအပူချိန်ဟာဇူလိုင်လနောက်ဆုံးပတ်ထဲမှာပဲ39ဒီဂရီဆဲလ်ဆီယပ်စ်ဝန်းကျင်ကိုရောက်လာပါတယ်။ကမ္ဘာလေတူတဲ့ဖလုံအိမ်တန်းခွက်တွေကိုဒီအတိုင်းနာဆက်ပြီးတော့ထုတ်လို့နေမယ်ဆိုရင်တော့ဒီရာစုနှစ်ကုန်လောက်ကြာရင်2023ခုနှစ်ကိုအေးမြတဲ့နွေရာသီရှိတဲ့နှစ်တစ်ခုအဖြစ်နဲ့စံထားပြောဆိုရမယ်အနေထားရောက်လာလိမ့်မယ်လို့ပရိုတိန်မိုးလေဝသပညာရှင်တွေကလည်းပြောပါတယ
်။ So climate is changing and we're emitting greenhouse gases into the atmosphere.
လေတူတွေကိုဖလုံအိမ်တန်းခွက်တွေဆက်ပြီးတော့ထုတ်လွှင့်နေတာကြောင့်အပူချိန်တွေလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတိုးလာနေတာပါ။ကမ္ဘာတစ်ဝန်းလုံးမှာဖြစ်နေတာပါ။ပြည်ထိုင်မှာလည်းတွေ့ရပါတယ်ဒါကိုကျမတို့လေးလာစောင့်ကြည့်နေတာနှစ်တွင်နဲ့ချိနေပါပြီအပူချိန်တစ်ခုတည်းတင်မဟုတ်ပါဘူးပြင်းထန်တဲ့သဘာဝဘေးဒဏ်တွေကို UK မှာရောတခြားကမ္ဘာဒေသတွေမှာပါတွေ့လာရပါတယ်2022ခုနှစ်တုန်းကပြည်ထိုင်မှာစံချိန်တွေအပူချိန်တိုးလာပါတယ်အဲ့လိုမျိုးအပူချိန်မြင့်တက်တာမျိုးဖြစ်လေဖြစ်တာသိပြီးတော့မရှိခဲ့ပေမဲ့ဒါမျိုးကရှေ့ဆက်မကြာခဏကြုံတွေ့လာရတော့မှာပါ
အပူချိန်ကိုစတင်မှတ်တမ်းတင်ခဲ့တဲ့1884ခုနှစ်နောက်ပိုင်းပရိုတိန်နိုင်ငံရဲ့အပူချိန်ဟာ40ဒီဂရီဆဲလ်ဆီယပ်စ်အထိ2022ခုနှစ်ဇူလိုင်လမှာပထမဆုံးရောက်လာပါတယ
် Because of increases in greenhouse gases and we are
ဖန်လုံဓာတ်ငွေတွေတိုးလာတဲ့အတွက်လေထုကတိတ်သေးလာပြီးကမ္ဘာမျက်နှာပြင်ပေါ်ကအပူချိန်တွေပြောင်းလဲလာပါတယ်အခုမြင်တွေ့နေရတဲ့ပြင်းထန်တဲ့သဘာဝဘေးမျိုးပိုတွေ့လာပြီးပိုပြီးတော့လည်းပြင်းထန်လာအောင်ပါအနှစ်50ဒါမှမဟုတ်အနှစ်100မှာတစ်ခါလောက်ဖြစ်ပျက်တတ်တဲ့တဘာဝဘေးရန်နေရာတွေနှစ်နှစ်တစ်ခါဒါမှမဟုတ်၅နှစ်တစ်ခါလောက်ဖြစ်လာပါလိမ့်မယ်
။ပရိုတိန်မိုးလေဝသပညာရှင်တွေကလည်းစံချိန်နဲ့အပူချိန်မြင့်တက်မှုနဲ့2022ခုနှစ်ဇူလိုင်အပူလိုင်းဟာလူပယောကတွေကြောင့်ပေါ်ပေါက်လာတဲ့ဥတုရာသီပြောင်းလဲမှုကြောင့်ဖြစ်ပုံရတယ်ဆိုတာကိုလေ့လာတွေ့ရှိခဲ့တာပါ
။ The high temperatures that we saw in 2022 are
2022ခုနှစ်မှာကျွန်တော်တို့မြင်တွေ့ခဲ့ရတဲ့အပူချိန်ကလူအသက်တွေတည်ဆုံးစေတဲ့အထိတောင်မှပြင်းထန်ခဲ့ပါတယ်။ဒါအသံထိပ်လူသက်သမားပါ။ အပူလိုင်းကြောင့်ဗြိတိန်နဲ့ဥရောပမှာလူပေါင်း3000ကျော်အသက်ဆုံးရှုံးခဲ့ပါတယ်။အပူလွန်ကဲမှုနဲ့ဆက်ဆက်ပြီးတော့နောက်ထပ်အသက်ဆုံးရှုံးရတဲ့သူက6100ကျော်ရှိပါတယ်။အပူချိန်မြင့်တက်မှုဟာလူကျန်းမာရေးနဲ့တေဆုံနှုံးပေါ်မှာတက်ရောက်နေုံနဲ့မကပါဘူး။ကျွန်တော်တို့ဘေးပတ်ဝန်းကျင်ကဇီဝဂေဟစနစ်တွေနဲ့အခြေခံအဆောက်အုံတွေကိုပါထိခိုက်နေတာပါ။ဗြိတိန်ကိုပဲကြည့်ပါမနစ်တုန်းကအပူချိန်ပြင်းထန်လွန်းလို့မိရထားလုပ်ငန်းတွေအခက်အခဲတွေ့ရပြီးတော့လက်စစ်တပ်အားလိုအပ်ချက်မြင့်တက်လာတဲ့အတွက်တရားပြည်စစ်ရုံတွေလည်းခက်ခဲခဲခဲလုပ်ကင်နေရပါလိမ့်ရှင
်လူတွေကြောင့်ဖြစ်လာတဲ့ဥဒုရသည်ပြောင်းလဲမှုကြောင့်သာမဟုတ်ရင်ဒီလိုသဘာဝဘေးမျိုးဖြစ်လာနိုင်ခြေတိတ်နေလိမ့်မယ်လို့ WWA ကလည်းပြောပါတယ်ရာသီဥဒုပြောင်းလဲလာတဲ့အတွက်တီးနာဆိုင်ခင်တွေလည်းအကြီးအကျယ်ပျက်စီးခဲ့ရပြီးမွေးမြူရေးတရိတ်ဆန်တွေလည်းတည်ဆုံနေရတယ်လို့ပညာရှင်တွေကထောက်ပြပါတယ်အဲ့ဒီအထက်မှာအမေရိကန်ကပြောင်းတဲ့ပဲပုတ်စစ်စိုက်ခင်တွေမက္ကဆီကိုကမွေးမြူရေးတရိတ်ဆန်တွေဥရောပတောင်ပိုင်းကတန်လွင်မင်းနဲ့စပီခင်းတွေအပြင်တရုတ်နိုင်ငံထဲကဝါဆိုက်ခင်းတွေနဲ့စပါခင်းတွေလည်းပါပါတယ်ဒီလိုအဖြစ်မျိုးတွေရှောင်ရှားနိုင်အောင်လို့2015ခုနှစ်ကတည်းကဖန်လွန်အိမ်တန့်ွေလျှော်ချရေးနိုင်ငံဆောင်သဘောတူညီခဲ့ကြပေမဲ့လည်းအပြောင်းအလဲတွေကထင်သလောက်ဖြစ်မလာဘူးဆိုတဲ့ဝေဖန်သံတွေလည်းထွက်ပေါ်နေတာပါဒါပေမဲ့လည်းတတိပိုင်တတိလို့ခေါ်တဲ့ကမ္ဘာမြေတုနဲ့ရေတု30ရာခိုင်နှုန်းကိုတက်ဂရီ2030အရောက်မှာကာကွယ်ထိန်းနိုင်ရေးမွန်ထရီယယ်သဘောတူညီမှု BBNJ လို့ခေါ်တဲ့ကမ္ဘာသမုဒ္ဒရာကြီးတွေကအပင်နဲ့တရိစ္ဆာမျိုးစိတ်တွေကာကွယ်ထိန်းနိုင်ရမယ့်သဘောတူညီမှုတွေအပြင်ပလတ်စတစ်ညံ့ညမ်းမှုတပ်ဖြည့်ရေးနိုင်ငံဆောင်လိုက်နာရမယ့်သဘောတူညီမှုတွေကို2023ခုနှစ်ထဲမှာရလိုက်ပြီဖြစ်တဲ့အတွက်ဒီနှစ်ဟာအလားအလာကောင်းတဲ့နှစ်တစ်နှစ်ဖြစ်တယ်လို့လည်းတချို့သုတေသီတွေကသုံးသပ်ကြပါတယ်ကျမနာ
လာပါဥရုယာစီနဲ့နာဂကဘာအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်သောတာရှင်တွေအနေနဲ့ကျွန်တော်တို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုတော့ကျွန်တော်တို့ကို email လိပ်စာကနေပြီးတော့ပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ထက်လက်တင်ညာပြပါဖြစ်ပါတယ်ကြာ
ထိုင်ဝမ်ကျွန်းကိုတရုတ်ပြည်မကြီးကနေတိုက်ခိုက်လာခဲ့ရင်ခုခံကာကွယ်နိုင်ဖို့အမေရိကန်ပြည်ထောင်စုကဒေါ်လာ345တန်တန်ဖိုးရှိတဲ့အကူအညီတွေထိုင်ဝမ်ကိုပေးမယ်လို့ကြေညာပါတယ်။လူမျိုးရေးဆိုင်ရာအကူအညီတွေထဲမှာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနမှလက်ရှိတူလောင်ထားတဲ့ဆက်လက်နဲ့တွေပြုပြင်ထိန်းသိမ်းရေးအပါအဝင်စစ်ပညာနဲ့စစ်တင်နာပို့ချမှုတွေလည်းပါဝင်မှာဖြစ်ပါတယ်ခင်ဗျာ။ပက်ထင်းတဲ့ rocket ဒုံးအများအပြားကိုတစ်ချိန်တည်းမှာပြည့်လွတ်နိုင်မယ့်စနစ်ကိုဩစတြေးလျနိုင်ငံမှာထုတ်လုပ်နိုင်အောင်အမေရိကန်ကကူညီမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်။ဩစတြေးလျနိုင်ငံ Brisbane မြို့မှာအမေရိကန်နဲ့ဩစတြေးလျနိုင်ငံအကြားဝန်ကြီးအဆင့်နှစ်ပတ်လည်ဆွေးနွေးပြီးမှအခုလိုကြေညာလိုက်တာဖြစ်ပါတယ်။လာမယ့်နှစ်အတွင်းဒုံးလက်နက်တွေကိုဩစတြေးလျနိုင်ငံမှာစတင်ထုတ်လုပ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဩစတြေးလျကာကွယ်ရေးဝန်ကြီး Richard Miles ကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကနိုင်ငံနိုင်ငံကိုအကူအညီဆက်ပေးခြင်းမပေးခြင်းဟာဒီမိုကရေစီစနစ်နဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းနယ်နဲ့အညီဘလောက်လှုပ်ဆောင်တယ်လဲဆိုတဲ့အပေါ်မှာမူတည်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဇူလိုင်လ29ရက်ဒီကနေ့မှာပြောကြားလိုက်ပါတယ်သူ့အနေနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ဂျာသမ္မတမိုဟာမက်ဘဇူးနဲ့ဒီကနေ့ပဲစကားပြောခွင့်ရခဲ့ကြောင်းလဲဝန်ကြီးဘလင်ကင်ကပြောပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဝန်ကြီးချုပ်ရှေ့ခါစင်နာနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြနေကြသူတွေဟာဒီကနေ့မှာတော့ဒါကာမြို့တော်ကလမ်းမတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။အစိုးရကိုထောက်ခံသူတွေနဲ့ဆန္ဒပြသူတွေအကြားအပြန်အလှန်ဂဲတွေနဲ့ပစ်ပေါက်တိုက်ခိုက်ခဲ့ကြတဲ့အတွက်ရဲတွေကရာဘာကြီးတွေမျက်ရည်ယိုဘုံတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။မြို့တော်ဒါကာအနီးတစ်ပိုက်ကအရေးပါတဲ့လမ်းစုံလမ်းကွာတွေကိုဆန္ဒပြသူတွေကပိတ်ဆို့ထားခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Robert Bus နဲ့ TN1 တို့ဖြစ်ပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 လိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190လို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.